Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ14ရက်စနေနေ့ပဲ UAC စီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် UAC စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရေစုံနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရနိုင်လို့ပြောပြပါမယ်အာဖရိကဒေသကအမေရိကန်တန်ယုံနှစ်ခုကို1998ခုနှစ်ကဘုံးကွဲတိုက်ခိုက်ခဲ့မှုမှာနောက်ွယ်ကနေအစီအစဉ်ချပေးခဲ့သူဖြစ်ဆွဆွဲထားတဲ့အယ်ကာအီဒါအဖွဲ့ရဲ့ဒုတိယခေါင်းဆောင်ကိုအမေရိကန်ရဲ့ပန်ကြားချက်အရအစ္စရေးထောက်လှမ်းရေးတွေကအီရန်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတုတ်တင်ခဲ့တယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကကိုးကားပြီး The New York Times သတင်းစာကတောက်ကြားနေမှာရေးပါတယ်။တိုက်ပွဲတွေအတွင်းအဘူမိုဟာမက်အယ်မာဇရီဆိုတဲ့နာမည်ကိုသုံးခဲ့တဲ့အဗ်ဒူလာအာမက်အဗ်ဒူလာကိုလွန်ခဲ့တဲ့3လကျော်ကတဟီရန်မြို့တော်မှာမော်တော်ဆိုင်ကယ်စီးတဲ့သမား2ယောက်ကပြစ်တက်ခဲ့တာလို့ The Times သတင်းစာကရေးပါတယ်။အယ်ကာအီဒါအဖွဲ့ရဲ့လက်ရှိခေါင်းဆောင်အိုင်မန်အယ်ဇော်ဝါဟီရီကိုစက္ကန့်ဘွယ်ရှိသူတယောက်အဖြစ်သတ်မှတ်ထားတဲ့မာဇရီကိုတုတ်တင်ခဲ့တဲ့ကိစ္စအခုချိန်ထိလျှို့ဝှက်ထားခဲ့တယ်လို့လည်း The Times သတင်းစာမှာဖော်ပြထားပါတယ်။မာဇရီနဲ့အတူသူ့ရဲ့သမီးလည်းအသက်ခံရတဲ့ထဲမှာပါပါတယ်။မာဇရီရဲ့သမီးဟာတည်ဆုံသွားကြပြီဖြစ်တဲ့အိုဆာမာဘင်လာဒင်ရဲ့သားဟမ်ဇာဘင်လာဒင်ရဲ့ဇနီးဖြစ်တယ်လို့ The Times သတင်းမှာရေးထားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကအထောက်အထားမဲ့ပြောဆိုထားတာကိုထောက်ခံတဲ့အနေနဲ့သမ္မတထရမ့်ကိုထောက်ခံသူတွေဟာဝါရှင်တန် DC မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြဖို့ရှိပါတယ်။ Million Maga March, Women for Trump နဲ့ Stop the Steal ဆိုတဲ့ခေါင်းစဉ်တွေနဲ့ဆန္ဒပြပွဲတွေအပါအဝင်ဆန္ဒပြပွဲအတော်များများလုပ်ဖို့စီစဉ်ထားကြတာပါ။ Stop the Steal ဆန္ဒပြပွဲဟာသမရယူကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုတော့အထောက်အထားမပြနိုင်တဲ့ဆွဆွဲချက်ပေါ်အခြေခံထားတာဖြစ်ပါတယ်။လူမာနာ၃ရက်နေ့သမရယူကောက်ပွဲမှာအနိုင်ရသူဖြစ်ကြေညာထားတဲ့ဒူးသမရဟောင်းဂျိုးဘိုက်တန်ကိုသူရှုံးနေတယ်ဆိုတာသမရထရမ်ကအခုချိန်ထိလက်မခံသေးပါဘူး။ယူကောက်ပွဲတွေမှာဟိုဘက်ဒီဘက်ပြောင်းပြီးထောက်ခံလေးရှိတဲ့ဒီနယ်တွေမှာမတမာမှုတွေရှိခဲ့တဲ့ဆိုပြီးသူအရေးနိုင်တယ်ဆိုတာကိုလက်မခံတာပါ။ဒီနယ်ဒီဒီရဲ့ယူကောက်ပွဲတာဝန်ရှိသူတွေကတော့ယူကောက်ပွဲကြီးတစ်ခုလုံးရဲ့ရက်လက်ကိုပြောင်းသွားစေနိုင်လောက်တဲ့စိုးရွားတဲ့မဲမတမာမှုတွေမရှိဘူးလို့ထုတ်ပြန်ထားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ထိရောက်တဲ့ကာကွယ်ဆေးတစ်ခုရတော့မယ့်အလားအလာတိုးတက်မှုရှိလာတဲ့ပေါ်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာဂုဏ်ယူပြောဆိုခဲ့ပါတယ်။ဒါအပြင်နိုဝင်ဘာလ3ရက်နေ့ယူကောက်ပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုက်တန်အနိုင်ရတယ်လို့ကြေညာခဲ့ပြီး6ရက်မြောက်နေ့မှာအများပြည်သူမြင်ဝင်ရှိပထမဆုံးအချိန်သမ္မတထရမ့်စကားပြောဆိုတာဖြစ်ပါတယ်။ယူကောက်ပွဲရှုံးနေဆိုတာကိုလက်မခံသေးတဲ့သမ္မတထရမ့်ဟာအင်ဂျီရိုနှင်းစီဥယျာဉ်မှာစကားပြောခဲ့တာဖြစ်ပေမဲ့သတင်းတောက်တွေမေးမြန်းတာကိုတော့မဖြေခဲ့ပါဘူး။ကိုဗစ်ရောဂါကာကွယ်ဆေးရဖို့လှုပ်ဆောင်နေတာတွေဟာအမေရိကန်တမိုင်းတစ်လျှောက်ကာကွယ်ဆေးတစ်ခုရဖို့လှုပ်ဆောင်ချက်မှာအကြီးအမားဆုံးစုပေါင်းလှုပ်ဆောင်မှုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ထိရောက်တဲ့ရောဂါကာကွယ်ဆေးတစ်ခုကိုထုတ်လုပ်ဖို့အတွက်ပုံမှန်အားဖြင့်ဆိုရင်၈နှစ်ကျော်ကြာတယ်လို့လည်းဆိုပါတယ်။အမေရိကန်စီးပွားထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ Pfizer ကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်90ရာခိုင်နှုန်းတိရောက်မှုရှိတဲ့ကာကွယ်ဆေးထုတ်လုပ်နိုင်ပြီလို့ပြီးခဲ့တဲ့တနင်္လာနေ့ကကြေညာခဲ့ပြီးသိပ်ကောင်းတဲ့သတင်းပဲလို့ဒေါ်နယ်ထရမ့်ကထွတ်တာမှရေးခဲ့ပါတယ်။ဒီကာကွယ်ဆေးကိုစံသက်တာတွေအပြီးသတ်ဖို့လိုသေးပြီးအမေရိကန်အစားအစာနဲ့စီးပွားကုကဲရေးဌာန FDA ရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရှီတောင်ရှာနိုင်ငံများအဖွဲ့ ASEAN အကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဟာပိုးပြီးအရေးပါတဲ့အဆင့်ကိုရောက်လာတယ်လို့အမေရိကန်အမျိုးသားလူမျိုးရေးချက်ပြီးပို့ကူရောဘတ်အိုဘရိုင်ကပြောပါတယ
် Our strategic partnership representing the aspirations of nearly a billion people has never been stronger.
ဦးရေတန်းတထောင်ဒီပါကိုကိုစားပြုတဲ့ကျွန်တော်ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဟာအခုချိန်လောက်အားကောင်းခိုင်မာတာမျိုးမရှိခဲ့ဘူးသေးပါဘူးလွတ်လပ်ပြီးဂျန်လူရည်လူရှိတဲ့အမေရိကကင်းတဲ့နိုင်ငံတွေရဲ့လက်တွဲလှုပ်ဆောင်မှုဟာနိုင်ငံတစ်ခုချင်းစီရဲ့အချို့ချာအာဏာပိုင်မှုပေါ်အခိုင်အမာအခြေပြုထားပါတယ်အမေရိကန်ပြည်ထောင်စုဟာအစီအတော်တို့ကိုအားပေးထောက်ခံနေတယ်လို့အစီအတော်တို့ကလည်းကျွန်တော်တို့ကိုအားပေးထောက်ခံနေတယ်ဆိုတာကျွန်တော်တို့သိပါတယ်လို့ရောဘတ်အိုဘရိုင်ကပြောပါတယ်။အာဆီယံအဖွဲ့ရဲ့လက်ရှိလက်ကျောက်ကထဗီယက်နမ်နိုင်ငံကကမကထပြုပြီးအွန်လိုင်းဆက်သွယ်ရေးကတစ်ဆင့်ဒီကနေ့လုပ်တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးတွင်မစ္စတာအိုဘရိုင်ကအဲ့လိုပြောသွားတာပါ။ဒီကနေ့အစည်းအဝေးမှာမြန်မာနိုင်ငံဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်မြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်ခဲ့ပါတယ်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီထိ ဖိုင်းဒိုမီတာ31 kHz 683ညာဖိုင်းဒိုမီတာ32 kHz 938ညာဖိုင်းဒိုမီတာ57 kHz 585တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်အာဆီယံရှိတော်အရှာခိုးနိုင်ငံတွေရဲ့ခေါင်းဆောင်တွေဟာဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ဒီနေ့မှာကုန်သွယ်ရေးဆွေးနွေးမှုတွေကိုလုပ်ခဲ့ကြပါတယ်။36ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကိုဗီဒီယိုကနေတဆင့်ကျင်းပပြုလုပ်နေတာဖြစ်ပြီးတော့ဒီဆွေးနွေးပွဲကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာအာဆီယံနိုင်ငံတွေကြားခီးသွားလာခွင့်ထိန်းချုပ်ကန့်သတ်ထားတာတွေကိုနောက်ထပ်ဖွင့်ပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါကတော့ဂျပန်နိုင်ငံအနေနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကူအညီလိုအပ်နေတဲ့နိုင်ငံတွေကိုကူညီဖို့အမေရိကန်ဒေါ်လာ 2.5 ဘီလီယံကူညီသွားမှာဖြစ်တယ်လို့ကတိပြုပြောကြားလိုက်ပါတယ်။ဒါပြင်အာဆီယံနိုင်ငံတွေအတွက် COVID-19 ရောဂါတိုက်ဖျက်ရေးဗိုင်းရပ်စ်ကူညီကယ်ဆယ်ရေးရန်ပုံငွေအဖြစ်အမေရိကန်ဒေါ်လာ100ကူညီသွားမယ်လို့ပြောပါတယ်။ဒီဝန်ကြီးချုပ်ဒီကတ်ချန်ကတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ထလာရေးအထောက်အကူဖြစ်စေဖို့အတွက်စက်မှုကုန်ထုတ်လုပ်ငန်းအစစ်အမှားကုန်ကျစည်းစိမ်မှုအစဉ်ပြေချောင်းမွေ့စီဖို့ရည်ကြည်တယ်ဆိုတာကိုအလေးပေးပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လမှာ၈ရက်နေ့ကကျင်းပခဲ့တဲ့2020အထွေထွေရွေးကောက်ပွဲမှာအလို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရသွားတဲ့အတွက်ဝမ်းမြောက်ဂုဏ်ယူတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီနေ့မှထုတ်ပြန်လိုက်ပါတယ်။အလို့သားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရတဲ့ပုံမှာဝမ်းမြောက်ဂုဏ်ယူပြီးအားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးသာယာဝါပြောရေးနဲ့ဒီမိုကရေစီအတွက်ရှေ့ရှုဆောင်ရွက်တဲ့အစိုးရအတွက်မြန်မာပြည်သူများနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့တန်ယုံယာယီတာဝန်ခံဂွမ်ကာပနိုကပြောကြားလိုက်ပါတယ်။ဒီကောက်ပွဲရလဒ်ဒီနဲ့ပတ်သက်ပြီးအခုချိန်ထိရတဲ့စာရင်းတွေအရတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကစုစုပေါင်းအမှတ်နေရာ396နေရာရထားတယ်လို့သိရပါတယ်။ NLD ပါတီကပြည်သူ့လွတ်တော်မှာ258နေရာ၊လူသားလွတ်တော်မှာ138နေရာရထားပြီးတော့စုစုပေါင်းပြည်ထောင်စုလွတ်တော်မှာအမှတ်နေရာ396နေရာရထားတယ်လို့သိရပါတယ်။ဒီကတိုက်ခံပါတီဖြစ်တဲ့ပြီးခိုင်ဖြူပါတီကတော့ပြည်သူ့လွတ်တော်အမှတ်နေရာ25နေရာ၊မြို့သားလွတ်တော်6နေရာနဲ့အစုစုပေါင်း31နေရာရထားပါလေ။ဆန်တိုင်းလာရဒီမိုကရေစီဖွဲ့ချုပ်ကတော့အစုစုပေါင်းအမှတ်နေရာ15နေရာရထားပြီးတော့ ANP ပါတီကတော့8နေရာနဲ့ကျန်ပါတီတွေက24နေရာရထားတယ်လို့သိရပါဗျ။ရွေးကောက်ပွဲအနိုင်ရှုံးစည်းရင်းတွေကိုတော့ကိုယ်စားလှယ်လောင်းတွေဖြစ်ရတဲ့ပုံစံ19ရလဒ်တွေကိုကြည့်ပြီးပါတီတွေကအသီးသီးထုတ်ပြန်ကြတာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တိုင်းနိုင်ငံလုံးရလဒ်အပြည့်စုံကိုထုတ်ပြန်နေသေးပဲဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာနေစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ဆင်းရဲတက်ရတဲ့သူအရေးအတွက်ဟာတောက်ကြနေမှာလဲနောက်ထပ်ဆန်းကျင်တင်မြင့်တက်ဖြစ်ပါတယ်အမေရိကန်မှာမနေ့တောက်ကြနေကဗိုင်းရပ်စ်ကူးစက်ခံရသူ 38,000 ကျော်ရှိပြီးတော့ပြီးခဲ့တဲ့တရက်ကထက် 2,000 ကျော်ပိုများလာတယ်လို့ Johns Hopkins တက္ကသိုလ်နဲ့ COVID-19 ရောဂါစောင့်ကြည့်ဌာနတွေကပြောပါတယ်ဒါပြင်လွန်ခဲ့တဲ့24နာရီတွင်ဗိုင်းရပ်စ်ကြောင့်သေဆုံးသူ1,300လည်းရှိခဲ့ပါတယ်ဒါကြောင့်အခုဆိုရင်အမေရိကန်ပြည်အောင်စုမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်းအစရသမ9000ကျော်နဲ့တည်ဆုံးသူ 34,400 ကျော်ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်မနေ့က COVID-19 ရောဂါကြောင့်ဆေးရုံတက်သူရေတွက်ဟာလည်း 69,000 ကျော်ရှိပြီးကြာသပတေးနေ့ကထက်ကို 2,000 လောက်ပိုများလာတယ်လို့ပြောပါတယ်။အီတလီမှာတော့မနေ့ကကူးစက်သူ 4,000 ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းလည်းအများဆုံးစံချိန်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း1,000ကျော်သွားပြီဖြစ်ပါတယ်။ဒီနေ့နိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကူးစက်သူ1,300ကျော်ရှိခဲ့ပြီးတော့စုစုပေါင်းကူးစက်သူ1,900,000နဲ့ဂေါမာဗိုင်းရပ်စ်ကူးစက်မှုသေဒ္ဓအများဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယနိုင်ငံမှာတော့၄၀ဗိုင်းရပ်စ်ကူးစက်မှုနှုန်းကဒီနေ့မှာပုံမှန်အတိုင်းဆက်ပြီးရှိနေပေမဲ့လည်းဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီမီးထွန်းပွဲတော်ကာလဖြစ်နေတာကြောင့်မြို့တော်နယူးဒယ်လီမှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကိုအိန္ဒိယအနာဘိုင်းတွေစောင့်ကြည့်နေကြပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ4,684ယောက်ရှိပြီးတော့တည်ဆုံးသူ90ရှိတယ်လို့အိန္ဒိယဂျမားရေးဝန်ကြီးဌာနကပြောပါတယ်။ဒီထဲမှာညူဒေလီမြို့မှာကူးစက်သူ9,800ယောက်နဲ့တည်ဆုံးသူ91ယောက်ပါဝင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 8,900 ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒရီလင်္ကာနိုင်ငံမှာတော့မြို့ရကိုလံဘိုမြို့ကစိတ်ကမ်းမှာဝန်ထမ်း60ဗိုင်းရပ်စ်ကူးစက်ခံထားပြီးနောက်ထပ်200လဲပြီးသန့်ခွဲပြီးတော့အသွားလာကန့်သတ်ခံရတဲ့အတွက်စိတ်ကမ်းလုပ်ငန်းရှင်တွေမှာနောက်နေ့ကြံ့ကြာမှုတွေဖြစ်ပွားခဲ့ပါတယ်။စိတ်ကမ်းလုပ်ငန်းရှင်တွေနောက်နေ့ကုန်ပြီးတင်မော့တရာစင်နီးပါလောက်စိတ်ကမ်းကိုဝင်ခွင့်ရဖို့အတွက်ဆောင်ဆိုင်နေတယ်လို့ဒီလိုလင်္ကာစိတ်ကမ်းအာဏာပိုင်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့တောင်ကိုရီးယားလက်ရေးစင်ဘောလုံးသမား၄ယောက်နဲ့အသင်းတာဝန်ရှိသူ၁ယောက်ဟာ မက္ကဆီကိုတင်းတဲ့ချစ်ကြည်ရေးချေဆောင်ပွဲကစားဖို့အတွက်ဩစတြေးလျနိုင်ငံကိုရောက်ရှိပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ကပြောပါတယ်။ဂျန်နဲ့အာဒသာသမားတွေဗိုင်းရပ်ရှိမရှိထပ်စစ်ဆေးသွားမှာဖြစ်ပြီးတော့အဲ့နောက်မှာပွဲကိုကစားမယ်မကစားဘူးဆိုတာကိုသုံးဖြတ်မယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ပြောခွင့်ရကပြောပါတယ်။အကူရီးယားနိုင်ငံတဝမ်းမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ103ယောက်ရှိပြီးတော့ဒါဟာ83ရက်အတွင်းမှာအများဆုံးကူးစက်တာလည်းဖြစ်ပါတယ်ခင်ဗျာ။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည7:00နာရီထိဆက်ပြီးတော့အထံလွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်ကျွန်မအင်ဂျင်နိုင်ပါအခုဒီလက်ရှိနောက်ဆုံးအခြေအနေရဆိုလို့ရှိရင်ဂျော်ဂျီယာတို့ပန်ဆယ်ဗေးနီးယားတို့အဲ့ဒီမှာနေရီတွေ့နေတာတွေနဲ့ပတ်သက်ပြီးတော့သမရထရန့်ကနေပြီးတော့ဗောနော်မတမာမှုတွေရှိနေတယ်အဲ့ဒါတွေဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပြည်နယ်တွေကမဲယုံတာဝန်ရှိသူတွေကပြန်ပြီးတော့တုံ့ပြန်ထားတာရှိပါတယ
် Every step of the election process is publicly observable
Wisconsin ပြည်နယ်ရွေးကောက်ပွဲကော်မရှင်ကြီးကြပ်ရေးမှူး Megan Wolf ပြောသွားတာကရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်အဆင့်တိုင်းဟာအများတည်သူရှေ့မှောက်မှာဆောင်ရွက်ခဲ့တာဖြစ်ပြီးပွင့်လင်းမြင်သာမှုရှိခဲ့ပါတယ်။ရွေးကောက်ပွဲနေ့မှာပေးခဲ့ကြတဲ့မဲတွေအပါအဝင်ကြိုတင်မဲတွေကိုရေတွက်တဲ့နေရာမှာဒီလိုမျိုးဆောင်ရွက်ခဲ့တာပါလို့ပြောသွားတာပါ။ဒါ့အပြင်စာတိုက်ကနေကြိုတင်မဲပေးသူပေါင်းနှစ်သန်းနီးပါးရှိခဲ့ပြီးဒီမဲတစ်ခုချင်းစီကိုဥပဒေတတ်မှတ်ချက်တွေအတိုင်းအကြည့်အကြလိုက်နာရေတွက်ဖို့ရွေးကောက်ပွဲအရာရှိတွေဘက်ကလည်းလိုအပ်တဲ့အချိန်ယူခဲ့ကြတယ်လို့လည်းသူကတုံ့ပြန်ပြောဆိုခဲ့ပါတယ်။လက်ရှိသမ္မတထရန့်စီယုံလှုပ်ရှားမှုအဖွဲ့ကမဲတွေပြန်ရေတွက်ဖို့တောင်းဆိုနေတဲ့အပိုင်းမှာတော့ဒီမိုကရက်ဂျိုးဘိုက်ဒန်အနိုင်ရခဲ့တဲ့ဂျော်ဂျီယာပြည်နယ်မှာနိုဝင်ဘာလ23ရက်နေ့ကနေ18ရက်နေ့အထိမဲတွေကိုပြန်လည်ရေတွက်မှာဖြစ်တယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဘက်ကကြေညာခဲ့ပါတယ်။ဒါပေမဲ့ဂျိုးဘိုက်ဒန်ရှေ့ကပြေးနေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာတော့မဲတွေပြန်ပြီးရေတွက်မဲ့အလားအလာမတည်ကြသေးပါဘူး။ Wisconsin ပြည်နယ်မှာတော့ဂျိုးဘိုက်ဒန်ကသမ္မတ Trump ထက်မဲရေအတွက်တိတ်ပြီးမကွာတဲ့အတွက်နောက်ဆုံးမဲရလက်တွေထွက်လာချိန်မှာ Trump ရဲ့စီယုံရေးအဖွဲ့ကမဲတွေပြန်ပြီးရေတွက်ဖို့တောင်းဆိုလာနိုင်ခြင်းရှိနေတဲ့အနေအထားနဲ့ပတ်သက်လို့တော့ Wisconsin ပြည်နယ်ရွေးကောက်ပွဲကော်မရှင်ကြီးကြပ်ရေးမှူး Megan Wolf ကအခုလိုပြောပါတယ်
The recount statute say that any agreement
Mary ပြန်ပြီးရေတွက်ဖို့တတ်မှတ်ထားတဲ့ပြဋ္ဌာန်းချက်အရာဆိုရင်ရွေးကောက်ပွဲမှာထိုက်တန်းရှင်ပြိုင်သူနှစ်ဦးကြားမဲရလက်ဟာမတိမ်မြေဖြစ်နေပြီးအနိုင်ရသူကမဲရေတွက်အဖြစ်တစ်ရာဂိုင်းလုံးပဲတာမယ်ဆိုရင်တစ်ဖက်လူကမဲရေပြန်ပြီးရေတွက်ဖို့တောင်းဆိုနိုင်ပါတယ်။တကယ်လို့အနိုင်ရတဲ့မဲရေတွက်ဟာ 3.26 ရာဂိုင်းလုံးနဲ့ကြည့်ရခိုင်နှုံးကြားမှာရှိနေတယ်ဆိုရင်မဲပြန်ပြီးရေတွက်ဖို့တောင်းဆိုတဲ့သူဘက်ကကုန်ကြစရိတ်ကိုကြခံရမှာဖြစ်ပါတယ်ဒါပေမဲ့3.25ရာခိုင်နှုံးနဲ့အဲ့ဒီအောက်မှာရှိနေတယ်ဆိုရင်တော့ပြည်နယ်ကကုန်ကြစရိတ်ကိုပေးရမှာဖြစ်ပါတယ် Wisconsin ပြည်နယ်မှာအလိုလျောက်မဲတွေပြန်ပြီးရေတွက်တာမျိုးတော့မရှိပါဘူးလို့သူကပြောသွားတာပါဒီမိုကရက်ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ဟာလက်ရှိမဲရလက်တွေအရာအနိုင်ရသူဖြစ်နေပေမဲ့သမ္မတထရန့်ကတော့အခုချိန်ထိလက်ခံအတိမတ်ပြုခြင်းမရှိသေးသလိုသူ့ရဲ့ Twitter ကနေတဆင့်မဲလိမ်မှုတွေနဲ့အခြားမှန်မှန်မကန်လုပ်ရက်တွေကြောင့်သူ့ရမဲ့မဲအရေးအတွက်တန်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့ဆိုပြီးသက်တည်အထောက်အထားမရှိဘဲအကြိမ်ကြိမ်ရေးသားခဲ့ပါတယ်။အခုလိုသမ္မတထရန့်ရဲ့ရေးသားချက်ဟာသူ့အစိုးရအောက်မှာရှိနေတဲ့ CISA ခေါ် Internet Cyber နဲ့အခြေခံအဆောက်အုံလုံခြုံရေး Agency အပါအဝင် Federal နဲ့ပြည်내အရာရှိတွေပါဝင်တဲ့ညွန်ပေါင်းအဖွဲ့ရဲ့ကြေညာချက်ထုတ်ပြန်ပြီးနောက်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒီညွန်ပေါင်းအဖွဲ့မှာမဲပေးဆက်ကရိယာထုတ်လုပ်သူတွေ၊မဲပေးတဲ့ Software ကုမ္ပဏီတွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေလည်းပါဝင်ပါတယ်။သူတို့ရဲ့ကြိုးပမ်းအားထုတ်မှုတွေကိုခုခံကာကွယ်ထားတဲ့အဲ့ဒီကြေညာချက်မှာနိုဝင်ဘာလ3ရက်ရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာလုံခြုံစိတ်ချရမှုအရှိဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကျွန်မကစုမမရှင်ရွေးကောက်ပွဲကော်မရှင်ရုံးလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တချို့စစ်တင်ဒီအမှတ်တံဆိပ်ဝစ်ဆင်ထားတဲ့အပေါ်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပေါ်လာမှာကိုဆိုရင်တော့မြန်မာနိုင်ငံစစ်တင်ဒီအတင်ကသဘောထားထုတ်ပြန်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့2020ပြည်နှစ်နိုဝင်ဘာလ17ရက်နေ့ကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးရှိလုံခြုံရေးစောင့်ချက်တာဝန်ယူနေတဲ့ရဲတပ်ဖွဲ့ဝင်တွေအနက်ကရဲတပ်ဖွဲ့ဝင်တချို့စစ်တင်ဒီအမှတ်သားပါအပေါ်ယုံဝိယုံဖြူကိုဝစ်ဆင်ထားတဲ့အပေါ်မှာမြန်မာနိုင်ငံတက်ချင်ဒီအသင်ဘက်ကတက်ချင်ဒီအသင်နဲ့စေပတ်ဆိုင်ရာတက်ဖွဲ့နေများမှအပါအထူးသဖြင့်လုံခြုံရေးပိုင်းဆိုင်ရာလုပ်ငန်းတွေမှာတက်ချင်ဒီအမှတ်အသားကိုအသုံးပြုခွင့်မရှိဘူးလို့ကန့်ကွက်ခဲ့တာပါ။တက်ချင်ဒီအမှတ်တံဆိပ်ကိုလွဲမှစွာအသုံးမပြုဖို့နဲ့အသုံးပြုခဲ့ရင်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပွားနိုင်ခြင်းရှိတာကြောင့်အခုလိုမျိုးမြန်မာနိုင်ငံတက်ချင်ဒီအသင်အနေနဲ့ကြေညာချက်ထုတ်ပြန်ရတာဖြစ်တယ်လို့မြန်မာနိုင်ငံတက်ချင်ဒီအသင်အထွေထွေအတူရေမှုပမောက္ခဒေါက်တာထင်စောဆိုးကVOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကဲ့ရတဲ့အကြောင်းရတော့ဒီကျွန်တော်တို့ဒီချစ်ချင်းနေမှတ်တာကဒီချစ်ချင်းချစ်ချင်းကော်မတီနော်။အဲကျွန်တော်တို့အပြည်ပြည်ဆိုင်ရာဒီချစ်ချင်းနေဖက်ဒရေးရှင်းနိုင်ငံတကာချစ်ချင်းနေအသင်းနေနဲ့မြန်မာနိုင်ငံချစ်ချင်းနေအသင်းဆက်စားတင်ပေါ့နော်။အဲကျွန်တော်တို့ရဲ့ဒီရှေးဝန်တက်ဖွဲ့ဆံတွဲလို့ဒီလူကတိုးတဲ့လူမရှိပါဘူး။ဒါကကျွန်တော်တို့ဒီဒီပါသဘောတူညီချက်ရကျွန်တော်အစီအကံတွေရှိပါတယ်။အကြမ်းထဲမှာကျွန်တော်တို့ကနေပြီးတော့ဒီပြည်သူ့ရဲ့တက်ဖွဲ့ဝင်တွေကဒီမှတ်သားကိုဝေ့ရှင်နေတဲ့အကြောင်းကိုကျွန်တော်တို့ကမသိတော့ပါဘူးပေါ့နော်။အဲ့တော့ရဲတပ်ဖွဲ့ကိုကျွန်တော်တို့ကနေပြီးတော့မိတ္တရက်ခံဤတိုင်းပြီးတော့သူပြုမျိုးမရုပ်ဖို့တဲ့ကိုကျွန်တော်တို့ကနေပြီးတော့မိတ္တရက်ခံဖြစ်ပါတယ
်မြန်မာနိုင်ငံဟာဂျနီဗာသဘောတူညီချက်တွေကို1992ခုနှစ်ဩဂုတ်လ25ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုထားတဲ့စာချုပ်အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တည်နေအညီစာချုပ်ပါအချက်တွေကကြက်ချင်ဤအမှတ်အသားကိုအကာအကွယ်ပေးနိုင်ရေးနိုင်ငံတွင်းမှာကြက်ချင်ဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေပြဋ္ဌာန်းနိုင်မှုအတွက်ကိုလည်းကြိုးပမ်းဆောင်ရွက်နေကြပါတယ်လို့ပါမောက္ခဒေါက်တာထင်စောဆိုးကပြောပြပါတယ
်ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလေဒီကြက်ချင်ဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေကိုလည်းကျွန်တော်ပြဋ္ဌာန်းမှုရှိပါတယ်ဒါလည်းပဲကျွန်တော်တို့ဒီ2020ပြည်နှစ်ဒီနှစ်ပေါ်တော့မတ်လမှာဒီအမျိုးသားလူတော်ဆိုင်ရာဥပဒေ193ရပြည်သူ့လူတော်ကိုကျွန်တော်တို့လိမ့်မှုပြုထားပါတယ်ခင်ဗျာ။ကြာခင်ဒါတို့ကျွန်တော်တို့အတက်ဝင်အောင်လုပ်ပါတယ်။အဲ့ကြရင်တော့ဒီဥပဒေကဒီနိုင်ငံတော်ရဲ့ဥပဒေတရားအနေနဲ့ချက်လာမှာဖြစ်ပါတယ်။အဲ့အချိန်မှာဒီပြည်သူအပေါင်းအားလည်းပဲဒီအမှတ်အသားနဲ့ပတ်သက်ပြီးတော့သဘောပေါက်လာမယ်ဆိုရင်တော့လေဟိုဒီအမှတ်အသားကို misuse ပေါ့နော်ဟိုတလဲတုံးနိုင်ပါမဖြစ်နိုင်ပါဘူး။အဲ့တော့ကျွန်တော်အနေနဲ့ set လုပ်ပြီးတော့နေတာတော့ရှိပါတယ်ခင်ဗျာ။
လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကတော့လုံခြုံရေးအတွက်တက်တက်သားမဟုတ်ပဲအရေးပေါ်စေဝါကုသမှုနဲ့စံမာရေးဆောင်ရှားမှုတွေအရေးကြီးကြီးလိုအပ်လာရင်အခုကြီးပေးနိုင်ရေးဒီလိုချက်ချင်းဒီအမှတ်အသားတွေကိုဝစ်ဆင်ထားတာဖြစ်နိုင်တယ်လို့ရဲမှူးဟောင်းဦးတင်ဝင်းကသုံးသပ်ပါတယ
်ပုံမှန်တော့ရဲလုံငန်းမှာတော့ချက်ချင်းဒီဝစ်ဆင်မပါပါဘူးဒါပေမဲ့အခုနောက်ပိုင်းတွေမှာဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီသူခင်းတွေဖြစ်ပေါ်လာတဲ့အခါမှာဒဏ်ရာရတဲ့လူတွေတပ်ဖွဲ့ဝင်တွေပြည်သူတွေကူညီဖို့ဆိုပြီးတော့အဲ့လိုနောက်ပိုင်းညွန်ရခဲ့ပြီးနေလောက်တာတွေရှိတယ်အဲ့ဒါစစ်တင်နိုင်တဲ့အရာရဲတွေရာလေရဲတွေရာဒီတက်မလို့စစ်တင်နိုင်နေမှာတော့တွေ့ရတယ်စစ်မီပြည်မှာကုသတဲ့တင်နိုင်တွေတော့တွေ့တဲ့အခါကျတော့အဲ့ဒီတင်နိုင်ချင်းရဲဘော်တွေဝတ်တယ်သူကျွန်တော်တို့ထင်တယ်ဆင်မရဲဟုတ်ကဲ့ဝင်ရောက်ကူညီဆောင်ရွက်ပေးဖို့အတွက်ကတိစတင်ချောင်းအောင်ဝတ်တဲ့သဘောတော့ရှိတယ်အခုနောက်ပိုင်းမှာကျွန်တော်တို့ရဲတော်ဘော်တွေကပြည်သူကိုကူညီပေးတယ်ဆိုတဲ့အပိုင်းတွေကတော်တော်များများပါလာတယ်ကြဲကြဲကြောင်ပါလာတယ်ပါလာတဲ့အခါကျတော့ပြဿနာတွေတစ်ခုကြီးဖြစ်သွားလာလို့ဒါကတကြက်ရလာခြင်းကူညီပေးဖို့အဓိကဒီရင်းနဲ့ဆောင်ရွက်တယ်လို့ပဲကျွန်တော်ယူဆတယ်ဒီမှာအဲဒီမှာတားရှိမှလည်းသူတို့ကုညီရဲ့ကုညီရဲ့ဒီဟန်ဆိုရဲရိုက်ခံမှာပေါ့ညွှန်ကြားချက်သူတို့ရှိတယ်ပြောတယ်ပြောင်းဝင်ဖြေစုခွင့်ရှိတဲ့ဟာရင်ပြောင်းဝင်ဖြေပါလိမ့်မယ်ဒါကျွန်တော်တို့ကလည်းပြန်လာပိုင်းကြောင်းလိုက်တဲ့အခြေအနေပေါ့ရဲတပ်ဖွဲ့အခြေအနေလေးနဲ့ပြောပြပေးတဲ့သဘောပါဒီမှာ
ကြက်ချင်ဒီအမှတ်အသားကိုအသုံးပြုခွင့်ရတဲ့အဖွဲ့အစည်းတွေကနေလွှဲလို့ကြက်ချင်ဒီတစိုက်ကိုလွှဲမှစွာအသုံးပြုကြမယ်ဆိုရင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကြက်ချင်ဒီအဖွဲ့တွေကြက်ချင်ဒီအလံနဲ့ကြက်ချင်ဒီအမှတ်တံဆိပ်ပါသွားလာမှုတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့မလိုလားတဲ့အခြေအနေအကျိုးဆက်တွေဖြစ်ပွားလာနိုင်ခြင်းရှိတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပါလို့မြန်မာနိုင်ငံကြက်ချင်ဒီအသင်းဘက်ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုမြစ်တာရက်ခံတောင်းဆိုထားတာဖြစ်ပါတယ်ရှင်ကျမစုမမ
ကိုဗစ်ကာလအတွင်းအလုံးလက်မဲ့ဖြစ်နေတဲ့မြန်မာမျိုးသမီးငယ်တွေဟာထိုင်းနိုင်ငံဘက်ခြမ်းတရားမဝင်ချက်ကျော်ပြီးရရအလုံးလုတ်ကြင်ကြရမှာထိုင်းနိုင်ငံလုပ်ငန်းတွေကိုလည်းအတော်များများရောက်ရှိလာကြတဲ့အခြေအနေကိုပြောပြပါမယ်။ကျမမအေးပါပါ။ကိုဗစ်ကာယကာလမှာမြန်မာနိုင်ငံမှာအလုတ်ကြင်ရှားပါးလာပြီးကြောင်း ထိုင်းနိုင်ငံနဲ့ကိုလူမောင်ကိုပွဲစားတွေကနေတဆင့်မြန်မာမိန်းကလေးတွေလည်းဝင်ရောက်လာကြတာတွေရှိနေပါတယ်။ကပ်ဘေးကြောင့်ထိုင်းနိုင်ငံအတွင်းတချို့ဆက်ရုံအလုပ်ရုံတွေအထည်ချုပ်လုပ်ငန်းတွေရန်နာထားရတဲ့အတွက်အလုပ်လက်မဲ့ဖြစ်ရတဲ့အမျိုးသမီးငယ်တွေအတွက်အလုပ်ကန်ရှားပါမှုတွေကိုကြုံနေကြရတာပါ။ဒီအတွက်အလုပ်ကန်ရှားပွဲရင်းနဲ့လူကုန်ကူးတူတွေရဲ့တားကောင်ဖြစ်ခဲ့ရသူတွ Zamu, Tiamu, Kuwe Muri, Yu Kayabare, Turuha, Kubika, Latwin, a low shabu, Tainang and Dingo, we all be a Kulumu, and they can look at my look at Nijari Lutia Jang. Is he Lotamakuni, play a joyous of when she's Kuyaming up your Piavare?
Oh, Mongolian, if you're a cool twin video, not time ago, time ago, cool twin video, general, Nakanina, oh, Lumi Jar and Mingli,
အဲအားလုံးတော့ဒီထိုင်းထူးရတဲ့ဘွဲကိုဒီကသူတို့ကပြောလဲလာရောက်ပြောပါလဲသူတွေဟိုဟန်ဆောင်ပြီးတော့အဲကျွန်တော်တို့ဒီအဲ့ဒါဟန်ဆောင်ပြီးတော့ဗောနော်အတက်ဟိုအောင်ခေါ်လာခေါ်လာတယ်ပြီးအောင်ခေါ်ထုတ်လာခဲ့ပြီးမှာကျွန်တော်တို့ဖန်ဖန်ဖန်လိုက်တာနေစက်တစ်ချောင်းမှာတော့ဒီလိုမိန်ကလေးတွေကိုလူမောင်ကိုပွဲစားတွေကအနေခံမိခံသားတဲ့ပြည်စာလုပ်ငန်းတွေကိုပို့ခဲ့ကြတာလေးနဲ့အများက င်ရှင်ကတော့တရားမဝင်လက်ခံမှုနဲ့အရေးယူဆောင်ရွက်သွားမှာဖြစ်ပြီးမြန်မာနိုင်ငံသူတွေကိုတော့လောက်ဝကဥပဒေနဲ့ပြည်ထောင်စအလုပ်လုပ်ကင်မှုနဲ့တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးရန်နောင်းလောက်ဝကရဲမှုဖိုင်ဆက်စုဝန်ကပြောဆိုသွားပါတယ်အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသူတွေကိုစစ်ဆေးချက်အရကိုဗစ်ကာလအလုပ်လက်မဲ့ဖြစ်နေကြတာကြောင့်အလုပ်ရှာဖို့လာရင်လူမောင်ခိုပွဲစားတွေကနေတစ်ဆင့်ဆက်သွယ်ပြီးအနှိတ်ခမ်းတွေမှာလုပ်ကင်နေကြရတာလို့ရဲကိုတွင်ခံထွက်ဆိုခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကမှုတိုက်ဖြတ်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအစ်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူပုံကမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အစ်နဲ့မှာပဲထည့်သွင်းထားဆဲဖြစ်ပါတယ်။လူပုံကခံရသူအမျိုးသမီးငယ်အများစုဟာထိုင်းနိုင်ငံရဲ့အနှိတ်ခမ်းနဲ့ပြည်သူလုပ်ငန်းတွေကိုအများစုရောက်ရှိကုန်ကြတယ်လို့လည်းဒီကောင်ကမှုအစီရင်ခံစာအများစုမှာဖော်ပြကြပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် Podcast Season ကနေစုစုလိုက်ပါတယ်။ဒီ Season ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့သမိုင်းဝင်ရေကောက်ပွဲနေ့မှာမဲယုံတွေမှာမဲဆန္ဒရှင်တွေကတိုးတိုးကျိတ်ကျိတ်နဲ့မဲပေးခဲ့ကြပါတယ်။ဒါဟာမဲပေးရင်းနဲ့သူတို့ကိုယ်သူတို့ကိုဗစ် -19 ရောဂါကူးစက်အောင်လုပ်မိသလိုဖြစ်နေမလား။ဒီဆောင်မကတော့မဲယုံတွေစီပွားခဲ့တဲ့ဒိုးတန်သတင်းတောက်အေးအောင်ကဆက်လက်ပြပြပေးသွားမှာပါ
။မဲယုံစတင်ဖွင့်လှစ်ပြီးဖြစ်ပါကြောင်းဒီပေးကြေညာအပ်ပါဘူး
။2020အချွေချွေရေကောက်ပွဲနေ့မနက်6နာရီအချိန်မှာမဲယုံက6နာရီစားဖွင့်မယ်ဆိုပေမဲ့မဲပေးမဲ့လူအများစုဟာမဲယုံမဖွင့်ခင်မနက်9နာရီကျော်တည်းကလူရှင်းရှင်းနဲ့မဲမမြန်ပေးမမြန်ပြန်မယ်လို့ကြွေးပြီးမဲယုံကိုချီတက်လာကြတာပါ။ဒါပေမဲ့အကြံတူသူများပြီးမဲယုံမှာတိုးဝှက်သွားလာနေရပါတယ်။ Social distancing 6ပေဆိုတာလည်းတတိယပုံမရပါဘူး။မဲမမြန်ပေးရရင်တန်းစီနေရဲ့ဂျားရဲ့လူမဝင်လာရေးကိုပဲအလေးထားနေကြပါရဲ့။လမ်းထွက်တစ်ခုစာလောက်ရှိလျားပြီးဘလုံးဝင်တစ်ခုလောက်ကျယ်ဝန်းတဲ့ကျောင်းဝင်းတွေကျမရောက်နေပါတယ်။အဲ့ဒီလှိုင်းတရားအရှိပိုင်မြို့နယ်ကအထက်ကဆက်လေးကျောင်းဟာမဲယုံအများဆုံးစုဝေးနေတဲ့နေရာလို့ဆိုနိုင်ပါတယ်။ဒီကျောင်းထဲမှာလူ1900ကျော်မဲပေးမဲ့မဲယုံ29ယောက်ရှိနေပါတယ်။အဲ့ဒီလူ1900မှာအများစုကစက်မှုဆောင်ကအထည်ချုပ်အလုပ်သမားတွေ၊ဆိုင်ကယ်တက္ကစီမောင်းသူတွေ၊ပရဟန်သမားတွေ၊စရဲအခြေခံလူတန်းစားတွေဖြစ်ပါတယ်။သူတို့ကမဲပေးဖို့စံထပြင်းပြနေကြပုံရပါတယ်။မဲယုံမှာမနက်9နာရီတည်းကလာတန်းစီနေတဲ့မတ်ချယ်ရီကတော့မဲပေးဖို့အတော်စောက်ခဲ့ရတယ်လို့ဆိုပါတယ်သူက
စိတ်သက်ပူလာပါမကြီးဒါပေမဲ့ကိုကိုအန်တရယ်တော့လုံချော်လောက်ကတာပေါ့အဲ့လိုမျိုးကိုပေးတင်တော့လဲမဲဟိုကလုံချော်လောက်ပြီးတော့ကိုလာထည့်ရတာပေါ့တယောက်တယောက်ပေးခွာပြီးတော့ပေါ့အရောက်တော့လဲအမလက်ဆေးပြီးတော့ပေါ့ကိုကိုတတ်မှတ်ပြတ်နေပြန်ခြေတွေပါချိုးပေါ့အဲ့လိုမျိုးလောက်ကတာပေါ့အမရဲ့အများဆိုတော့လဲဘယ်လိုပြောရမလဲနော်တယောက်နဲ့တယောက်တို့ပေါ့ကိုသူများတကကတ်တော့လည်းကိုခွာပေါ့အဲ့လိုမျိုးကိုကက်ကက်ကက်ကက်ကမနေဘူးပေါ့တရားကိုသုံးမိခွာသုံးမိခွာပြီးနေတာပေါ့
မဲရင်ပေးလို့ရအောင်သူထက်ကအရင်ဦးအောင်ကျောင်းဝင်းနဲ့ဝင်ချင်နေတဲ့သူတို့ကိုကျောင်းဝင်ဝမှာလက်တန့်စီပြန်ပါတယ် အပူချိန်တိုင်းမှာနှာခေါင်းစည်းမပါလာသူတွေကိုနှာခေါင်းစည်းနဲ့မျက်နှာကပေးပြီးနှာခေါင်းစည်းပါလာရင်တော့မျက်နှာကပေးပါရယ်။ကျောင်းဝင်းနဲ့ရောက်တော့ကိုမဲပေးမဲ့မဲုံမှာတန်းစီကြပါရယ်။မဲုံတာဝန်ကျောက်သူတွေကတန်းစီသူတွေကိုလူချင်းချဲဖို့တစ်ချက်တစ်ချက်လှမ်းတည်းပေးနေပေမဲ့လူချင်းကဘလို့မှချဲလို့မရအောင်လူတန်းကြီးကခြေလျားလာပါရယ်။အဲ့ဒီထဲမှာကိုဝန်ဆောင်တွေခလင်းငယ်တွေကိုခေါ်လာသူတွေလည်းရှိပါရယ်
။နည်းနည်းတော့ကြောက်တာပေါ့ဒါပေမဲ့တိတ်ကြောက်ရတာမဟုတ်ပါဘူး။လူပြရကွာမဒီဒီကြောကလေးဟိုမခံစားဘူးမကြုံတွေ့ဘူးတဲ့ခါမှာတိတ်မကြောက်တတ်ဘူးဖြစ်နေတယ်
။တိုင်တရာမှာမဲပေးခဲ့တဲ့ဇောတူတူဖြစ်ပါရဲ့။တကယ်တော့လှိုင်းတရာဟာရန်ကုန်တိုင်းဒေသကြီးမှာဘာကူးဆက်ရောဂါဖြစ်ဖြစ်အဖြစ်အများဆုံးမျိုးနွယ်တစ်ခုဖြစ်ပါရဲ့။ရွှေကောက်ပွဲမတိုင်ခင်နိုဝင်ဘာ6ရက်နေ့ကနေ10ရက်နေ့အထိ3ရက်အတွင်းကိုဗစ်လူနာ148ဦးတွေ့ထားတဲ့မျိုးနွယ်လည်းဖြစ်ပါရဲ့။တမျိုးနွယ်လုံးမှာမဲပေးခွင့်ရှိသူ6,400ကျော်ရှိပြီးမဲရုံပေါင်း600ကျော်ရှိပါရဲ့။မဲယုံတချို့ရဲ့မဲစင်းအရာမဲပေးခွင့်ရှိသူရဲ့ချက်ဝက်လောက်မဲလာပေးကြတဲ့အတွက်လမ်းပေါ်မှာလူသိန်းနဲ့ချီသွားလာခဲ့ကြတာပါလမ်းတွေပေါ်မှာစိုက်ကြရပြည့်နေတယ်လို့တချို့လက်ခဲရည်ဆိုင်နဲ့စားသောက်ဆိုင်တွေမှာလည်းဆိုင်ဆိုင်စားသူတွေရှိနေတာပါမဖြစ်မနေကျင်းပဖို့လိုအပ်တဲ့အထွေထွေရွေးကောက်ပွဲအတွက်အစိုးရကတော့ COVID ကာကွယ်ရေးပစ္စည်းတွေကိုတရုတ်နိုင်ငံကနေဒေါ်လာ28တန်ဖိုးအထိအကုန်ကျခံဝယ်ပြီးမဲယုံတွေစီဖြန့်ဖြူပေးခဲ့ပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာလူချင်း6ပြည်စီခွာဖို့အခက်အခဲဆုံးကိစ္စတစ်ခုဖြစ်ခဲ့တယ်လို့တချို့မဲယုံတွေမှာအပူချိန်တိုင်းကြမလုပ်တာတွေလည်းရှိပါရဲ့တောင်းကလာပါမြို့နယ်မှာမဲပေးပြီးကိုဗစ် -19 ရောဂါကူးစက်မှာကိုစိုးရိမ်နေတဲ့အသက်29နှစ်အရွယ်မသေးစားကြီးခိုင်ကတော့
ပထမဆုံးအနေနဲ့ကတော့ဒီအကွာအဝေးပေါ့တရားတရားတန်းစီတဲ့အခါမှာအကွာအဝေးရကျမကြီးဌာနထုတ်ပြန်ထားလို့ကွာမျိုးမဟုတ်ဘူးကိုကတကယ်လို့အရှိကလူနဲ့ခွာရင်တော့မှဟိုအနောက်ကလူကကိုအရှိတူလို့ရှင်ကက်ကက်ကက်ကက်လာဘယ်လိုမျိုးနေထားရှိအနောက်ခွာလိုက်လို့ရှင်ကျတော့ဂျားဖြတ်တဲ့ဟာမျိုးတွေတခုရှိနောက်တစ်ခုကကျတော့အပူချိန်မတိုင်အမပေးတဲ့မဲယုံမှာပူချိန်မတိုင်ဘူးနောက်တစ်ခုကကျတော့ mask တွေပေးအဲ့ဒီ mask တွေဒီ face shield ပေးတယ်ဒါပေမဲ့ mask ပေးတဲ့အခါမှာမဖြစ်တယ်ဆိုတော့ mask အစ်စ်ပေးတိုင်းဒီတုံးလာတဲ့လူကနေပြီးတော့သူတို့ရဲ့ mask အဟောင်းကိုချွတ်ပြီးတော့အစ်စ်ကိုပြန်လဲတယ်အဲ့တော့ဒီလောက်လူအုပ်အများကြီးရဲ့မှာအဲ့ဒါကဟိုမနေ့က mask ကမချွတ်အောင်ဒါပေမဲ့သူတို့ကအဲ့လိုချွတ်ပြီးလဲတာတော့ဝေးရှိတယ်
ကမနဲ့တူမဲသွားပေးခဲ့တဲ့ညီမဖြစ်သူလဲစိုးရိမ်မခင်ဖြစ်နေတော့မဲလို့ဆိုပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဘဲပေးမဲရဲ့မကြမီတစ်ပတ်လောက်မှာဘေးကင်းလို့ညောင်းစွာဆန္ဒမဲပေးပါဆိုရဲပြည်ညာပေးဗီဒီယိုကိုနှင်းစင်မိပါကျင်ခဲ့ပါရယ်အဲ့ဒီဗီဒီယိုမှာမဲရုံလာရင်ယောဂအန်ရဲ့ကင်းအောင်လှုပ်ဆောင်ရမယ့်အချက်တွေနဲ့အပူချိန်မိနေသူတွေကို15မိနစ်နားစေပြီးအပူချိန်မကျရင်တော့တခြားအချက်မှမဲပေးလို့ရအောင်လှုပ်ပေးဖို့လမ်းညွှန်ချက်တွေကိုပြောပြချပါရယ်မသေးစားကြည့်ခိုင်လို့သွားခဲ့တဲ့မဲယုံမှာတော့အပူချိန်နည်းနည်းသူတွေရောက်လာရင်လည်းမသိနိုင်တဲ့အကျွမ်းအကုန်ရောပြီးမဲပေးလာခဲ့ရသလိုဖြစ်နေပါရဲ့အစိုးရကချုပ်ပေးချပေမဲ့ကာကွယ်ရေးဖြစ်စီတွေကိုသုံးဖို့အားနည်းတဲ့မဲယုံတွေလည်းရှိနေတဲ့အခြေအနေပါအစိုးရကနှာခေါင်းစည်းနဲ့မျက်နှာတွေကိုမဲလာပေးသူတိုင်းကိုပေးဖို့လမ်းညွှန်ချပေမဲ့မျက်နှာပေးပြီးနှာခေါင်းစည်းမပေးတဲ့မဲယုံတွေနှာခေါင်းစည်းပေးပြီးမျက်နှာမပေးတဲ့မဲယုံတွေလည်းအများအပြားရှိနေပါရဲ့အထက်ကဆက်လီမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေဆိုရင်အစိုးရကပေးရဲ့နှာခေါင်းစည်းမဟုတ်ပဲ90ကျက်တဲ့နှာခေါင်းစည်းကိုတက်စင်တာတွေလည်းကျွေးရပါရဲ့အဲ့ဒီဆရာဆရာမတွေကမဲယုံကိုလာသူများနဲ့ကြည့်တွေ့ဆက်ဆံရပါရဲ့မဲပေးသူတွေနဲ့အနီးကစကားပြောဆိုရပေမဲ့မဲယုံတာဝန်မထမ်းဆောင်ခင်မှာကိုဗစ် -19 ရောဂါရှိမရှိမစစ်ဆေးခဲ့ရသလိုရွေးကောက်ပွဲအပြီးမှလည်းစစ်ဆေးရမှာရှိပါဘူးမဲယုံတာဝန်ကြားသူတွေအကြား PPE ဝတ်စုံတွေချုပ်ပေးပေမဲ့ရာသီဥတုပူတာကြောင့်အချိန်ပြည့်မဝတ်နိုင်ကြပြန်ပါဘူးမဲရီတွက်ချိန်မှာတော့အတန်ကြေကြေနဲ့အများကြောင်အောင်အော်ပြောရတဲ့အကျွမ်းနှာခေါင်းစည်းတွေချုပ်ပြီးကျင်းညာပေးရတာဒီလည်းကြွေရပါတယ်ဆီယမကျော်နှင်းဦးဤအောင်ကတော့ဇာတိမြင့်အောင်မျိုးကလည်းဖြာပုံမျိုးနဲ့ပင်လယ်ဝနားမှာရှိတဲ့ကုတ်ကုတ်ခွဲရွာမှာတာဝန်ကျတဲ့မဲရုံကိုစိုက်ခဲ့တဲ့ဆက်နေတဲ့နဲ့ဆက်နှစ်နာရီကြာသွားရောက်ခဲ့ပါတယ်သူမရွေးကောက်ပွဲနဲ့တာဝန်ကျတဲ့မဲရုံကိုတော့မဲဆန္ဒရှင်400ကျော်လာရောက်မဲပေးခဲ့ပါတယ်။မဲရီအတွက်ဒီချိန်မှာတော့ညာ9နာရီရှိနေပြီးအဲ့ဒီအချိန်မှာဖက်လီနဲ့မမမဲမဲတဲ့3နာရီခန့်ပြီးပြီးညနေကော်မရှင်ရုံးကိုသွားရပါတယ်။အဲ့ဒီလိုသွားစဉ်မိုးမြင့်ပြီးညမကောင်းဖြစ်နေတဲ့သူမက
ဖြာပုံကစာရယောဂပုံတွေတွေ့ရညတော့ဟိုဘယ်လိုပြောမလဲဟိုလာတာလေဝေးတယ်ဝေးတော့သူတို့ဟိုမလာဘူးလားဆိုပြောမလာတော့မဖြစ်ဘူးလေဆိုတော့အဲ့လိုဖြစ်မနေလာတော့ကောကိုကြီးဘယ်လိုပြောမလဲအဲ့တိုင်းကမှငါဖြစ်နေလားဆိုတော့အဲ့လိုကိုကိုကတော့မထင်ဘူးတော့ဖြစ်မှာတော့ကြောက်ရောတော့ဟိုကိုကိုကတော့မဖြစ်ဘူးပဲထင်တော့အဲ့လိုဟိုသူလည်းနေမကောင်းတော့မဲ့ကိုကိုကဒါပင်ပန်းလို့ နေမကောင်းအဲ့လိုမျိုးပဲပြီးတော့ကိုယ့်အိမ်ကိုပြန်မယ်ဆိုရင်အဲ့လိုကျမကြီးဒီပိုင်းတစ်ခါတည်းဖြစ်ပြီးတော့ပြီးတော့ကိုယ့်တွေယုံကြည်မှုယုံယုံကြည်ရရှိနေတဲ့အိမ်ပြန်လို့ရအောင်လို့အဲ့လိုတော့ပြင်ပြင်တည်ထင်တယ်ဒီနေ့ကကျတော့ဟိုအိမ်ဟိုလာပြန်လိုက်တယ်ကမကကိုလူဆိုရင်ဟိုတချို့ကျမကြီးအိမ်ပြန်ရတယ်ကမကျမကြီးဘာကြီးဖြစ်ပြီးတော့မရှိဘူးလေအဲ့လိုမရှိဘူးသူကိန်းမှကြားရတယ်ဆိုတော့ထောက်ခံစားနေပဲသွားလို့သွားလို့ရရကျမကြီးအဲ့လိုမျိုးစစ်ဆေးပြရတယ်မရှိတော့ဟိုကိုသွားတာပြန်ရတာပြန်ကိုကိုကိုအဲ့လိုတိတ်ကိုယုံကြည်မှုမရှိဘူးအဲ့လိုဟိုယောဂမရှိဘူးသူကအယုံကြည်မှုမရှိဘူ
းကျမကြီးနဲ့အကစားဝန်ကြီးဌာနကတော့ရွှေကောက်ဝယ်နောက်ပိုင်းလူစုလူဝေးဖြစ်နေသေးလို့လူ30ဦးချက်မပို့ဘူးပြီးခဲ့တဲ့အင်္ဂါနေ့မှာချက်မှန်ထုတ်ပြန်လိုက်ပါပြီနေ့စဉ်လူနာကလည်းတစ်ထောင်ချက်မှာတွေ့နေသေးတိတ်ဆုံးသူ20ချက်မှာရှိနေသေးပါပဲကာကွယ်ဆေးကတော့ဒီနှစ်ကုန်ပိုင်းလောက်မှာအသုံးပြုနိုင်မယ်လို့နိုင်ငံတကာသတင်းတွေကကြေညာနေပါတယ်။ကိုဗစ်ကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်ခဲ့တဲ့ရွေးကောက်ပွဲနဲ့အပြီးမြန်မာနိုင်ငံဟာကိုဗစ်ကပ္ပတက်ရောဂါအဖြစ်အများဆုံးနံပါတ်88နေရာကနေနောက်ရအနည်းငယ်အတွင်းဘယ်နေရာမှာရပ်တည်နေမလဲ။စောင့်ကြည့်ရတော့မှာပဲဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုအတန်သတင်းတော်အေးအောင်ရှာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အဆိုလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်။မင်္ဂလာရှိတော်နေလို့ဖြစ်ပါစေရှင်
။မင်္ဂလာပါခင်ဗျာ။View American တန်ကားနေပြီးတော့ဆက်လက်တန်လှည့်နေပါတယ်။အခုရွေးကောက်ပွဲအထူးစီစဉ်ကိုတင်ဆက်ပေးပါမယ်။ရွေးကောက်ပွဲအလွန်ကာလနိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနိုင်ငံရေးဆောင်မရှင်မောင်ညာနာတမိုင်းသူတည်တည်ဒေါက်တာအောင်မျိုးတို့နဲ့ပင်နိုင်ဆွေးနွေးထားပါတယ်။ Channel FFE သတင်းအေဒီတာကိုမှုတက်ကနေပြီးစီစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။ Passing တင်ဆက်ပေးနေတာဖြစ်တဲ့ကောင်းအစ်ကိုလေးဝဲစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲအလွန်မြန်မာနိုင်ငံရေးစိန်ခေါ်မှုဘာတွေရှိလာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့နိုင်ငံရေးလေးကသုံးသပ်သူတူဖြစ်ပြီးတော့ကောင်းမားရှင်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ပဋိမုခြေခံဥပဒေဆိုင်ရာကောင်းမားတွေကိုချစ်ပြုရေးသားနေတဲ့ကောင်းမားရှင်မောင်ညာနာဖြစ်ပါတယ်။နောက်ကာတီလိုက်တမိုင်းသူတေတီတူဖြစ်တဲ့ဒေါက်တာအောင်မျိုးဖြစ်ပါတယ်။ကိုယ်တော်ဒီနေ့ဒီဆွေးနွေးမယ့်အကြောင်းအရာကဒီ2020ဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးရစိန်ခေါ်မှုတွေကဘာတွေဖြစ်လာနိုင်မလဲဆိုတဲ့ဒီအကြောင်းအရာကိုအခြေခံပြီးဆွေးနွေးမှာပေါ့ဆိုတော့ဒီလက်ရှိချိန်မှာရွေးကောက်ပွဲကပြီးဆုံးသွားပြီဆိုပေမဲ့ရွေးကောက်ပွဲဒီရက်ကလည်းကျွန်တော်တို့ကြုံတွေ့နေရတယ်ပေါ့နော်ဆိုတော့ရွေးကောက်ပွဲဆိုင်အငင်းပွားမှုတွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမကျေနပ်တဲ့ဒီတော့ဆိုမှုတွေကလည်းရှိနေတဲ့အချိန်မှာဒီနိုင်ငံရေးရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်မလဲဆိုတော့ကျွန်တော်တို့ဒီအခြေခံပြီးဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲခေါင်းစဉ်ကိုပဲကျွန်တော်စပြီးတော့ဒီအခြေခံဆွေးနွေးစဉ်ကျွန်တော်ကဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရာစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲပေါ့ဆိုနိုင်ငံရေးအကျက်တွေတွေပေါ့ရှိလာနိုင်တယ်ရှိလာဒီစိန်ခေါ်မှုတွေကကျွန်တော်ဒီအစိုးရမခွဲခင်ဒီတော့တတိယကျွန်တော်မခေါ်ခင်စက်ကြားမှာတွေ့ရနိုင်တယ်ရှိရဲ့စိန်ခေါ်မှုတွေကိုစပြီးတော့ဆွေးနွေးပေးနေတယ်ခင်ဗျာအရင်ဆုံးတော့ကျွန်တော်ဒေါက်တာရံမျိုးသိန်းကိုစပြီးဆွေးနွေးပေးနေတယ်ပါအဲ့
တော့ဟိုကျွန်တော်အမြင်ပြောရရင်တော့အဲကျွန်တော်တို့ဒီရွေးကောက်ပွဲအလွန်ပေါ့လေเนาะကျွန်တော်တို့အာနောက်3လလောက်နေကျွန်တော်တို့အာလွတ်တော်အသက်တွေဆိုးရအသက်တွေလည်းပေါ်လာတော့အဲ့ဒီအခါကျတော့เนาะဟိုအရင်ဆိုးရလက်ထက်မှာရှိခဲ့တယ်ပေါ့လေเนาะစိန်ခေါ်မှုဟောင်းနေအချက်တည်းဟောင်းနေကဆက်ပြီးတော့เนาะဟိုရှိနေအောင်မယ်အဲအထူးသဖြင့်တော့ကျွန်တော်တို့ဟလာဒီပြည်ရင်းရင်းရင်းနဲ့ပတ်သက်တဲ့အချက်တည်းနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်တည်းနောက်ပြီးတော့တရားဥပဒေစိုးမိုးရေးအချက်တည်းနောက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးအချက်တည်းနောက်ဗဟုချုပ်ကိုင်မှုလျှော့ချရေးအချက်တည်းအဒီအချက်တည်းကြီးတွေကဆက်ပြီးတော့တော့ရှိနေဦးမယ်လို့မြင်တယ်အဲ့ဒီအပြင်နော်ဟိုနိုင်ငံရေးနဲ့လည်းဆက်ဆက်တယ်လို့ပြောလို့ရတဲ့နောက်ထပ်ကြီးမားတဲ့အချက်တည်းတစ်ခုကတော့ကျွန်တော်တို့ COVID နော် 19အလွန်စီးပွားရေးပြန်လည်ထူထောင်ရေးဆိုတဲ့အချက်အလေးကြီးရတယ်ပဲ။တော့လာမယ့်အစိုးရနဲ့လာမယ့်လွှတ်တော်တွေအတွက်ကိုတော့အင်မတန်မှကြီးမားတဲ့တော့အချက်အတည်းဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။အဲ့တော့လာမယ့်ကာလမှာနော်ဟိုအဓိကအရေးကြီးတာကဘာလဲဆိုတော့ကျွန်တော်အမြင်ပေါ့လေ။ကအစိုးရဖွဲ့အနေနဲ့တော့ဗဟုချုပ်ကြိုင်မှုကိုတော့တိတိတသာရှော့ချနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်တစ်ခုကတော့လွတ်တော်တွေအနေနဲ့တော့အစိုးရတွေကိုတော့ထိထိရောက်ရောက်တော့တဲ့မှထိန်းချောင်းနိုင်မှုမဖြစ်မနေလိုအပ်လာလိမ့်မယ်လို့မြင်တယ်။အဲဒီလိုတဲ့မှထိန်းချောင်းနိုင်မှုလည်းပဲတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရအခွင့်အရေးပေးပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တော့ဒီပြဋ္ဌာန်းချက်တွေကိုနော်ပြည်တော်စုလွတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအနေနဲ့ဟောထိထိရောက်ရောက်တုံးပြီးတော့ဟောအစိုးရတွေကိုတတ်မှတ်ထိန်းချုပ်နိုင်ဖို့လိုအပ်လိမ့်မယ်လို့မြင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာအောင်မျိုးဒီကောင်ကဗာများသုံးသက်ချင်တာရှိမယ်ဒီအားနဲ့ပတ်သက်ပြီးတော့လေ
။ဟိုပထမအချက်အနေနဲ့ကတော့ဟိုဒီအခုဟောပေါ့ဆရာဟောပေါ့နော်ဟိုဟောပေါ့ဒီဟိုဆရာဦးရမျိုးသိန်းကိုရမျိုးသိန်းပြောသွားတဲ့အချက်တွေအားလုံးကိုကျွန်တော်ကသဘောတူပါတယ်။အဲ့တော့ဒါကသဘောတူတယ်ကျွန်တော်တခြားဟိုထပ်ဟိုပါပေါ့နော်ဒါပေမဲ့နည်းနည်းလေးတစ်ခုထပ်ဖြေချင်တာကြတော့ကျွန်တော်ကဒီဟိုပါ credibility ဆိုတဲ့ကျွန်တော်တို့ကဟိုပါပေါ့နော်ဒီဟိုသိက္ခာရှိမှုအတိုင်းတာပေါ့နော်သိက္ခာရှိမှုအတိုင်းတာပေါ့အခုကဒီအခုကျွန်တော်တို့ဒီလက်ရှိအာဏာရပါတီကလက်ရှိလွတ်တော်ပဲလေနော်လက်ရှိလွတ်တော်နောက်ဆိုကမကူးခင်မှာသူကဒီအခုကအမျိုးသားရင်ကြားမရှိဘဲနဲ့ရင်ကြားကွဲသွားတာပေါ့နော်ရင်ကြားကွဲသွားတဲ့ခါကျတော့ရင်ကြားကွဲသွားတဲ့ပြင်ကိုသူ့ကိုဒီဟလာ UEC ကိစ္စနဲ့ပတ်သက်လို့လေလာဒီ EU တို့ဘာတို့ကစပြီးတော့ကျွန်တော်တို့ကဟိုပြောနေတာရှိတယ်လေ။ဟိုပိုကောင်းတဲ့စနစ်ကိုလုပ်ဖို့နော်ဟလာအမေရိကန်နိုင်ငံရေးဝန်ကြီးကလည်းဒါဝေဖန်နေတဲ့ခါကျတော့အဓိကရေးကြည့်တာကအဲ့ဒီ credibility ပုံရိပ်ကောင်းမှနောက်ဆုံးအတွက်ကကျွန်တော်ကောင်းမှလေ။အဲ့တော့ဒီဟာကအဲ့ဒီပုံရိပ်ကောင်းမှု credibility ကောင်းမှုအတွက်ကိုဒီကြားထဲမှာကျွန်တော်တို့ဟို USDP လည်းဟလာမူရကျင်တတ်အောင်လုပ်ရမယ့်ပြဿနာကြီးကရှိနေတယ်လို့ကျွန်တော်ထင်တယ်။ကိုစောပိုင်းကိုရန်ပုသိပြောတာဒီအားလုံးကျွန်တော်လက်ခံတဲ့သဘောတူတယ်။ plus ခုနကျွန်တော်ပြောတဲ့ credibility ပေါ့နော်။ငယ်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြီးကဟု
တ်ကဲ့ဟုတ်ကဲ့
လိခတိလင်းကြီးအဆိုင်ခဲကြီးကိုဖြည့်ရှင်းမှုတို့လေဒါမှပဲကျွန်တော်တို့ကဒီပါတီကြီးနှစ်ခုကလည်းကျွန်တော်ဟိုပါပေါ့နော်ဟိုအချိန်ခဲကျွန်တော်ရွတ်သားမှာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီမေးခွန်းပေါ်မှာပဲဟိုဆရာမောင်မြင်သားချက်တော့ဆွေးနွေးပြီးပေါ့။ကျွန်တော်တို့ဒီလက်ရှိရေကောက်ဝဲအလွန်ပေါ့နော်ဖြစ်လာမယ့်စိန်ခေါ်မှုတွေကတော့2016နိုင်ငံတော်ကစိန်ခေါ်မှုတွေအတိုင်းပဲအနည်းဆုံးတော့ရှိနေဦးမှာပဲတခုပေါ်လာတော့ခုနဆရာတို့ပြောရလို့ပြောရပေါ့နော်ဒီကိုဗစ်ကိစ္စပေါ့အဲပိုးလာတယ်ပေါ့ပြောရရင်တော့ယူရိုဖွဲ့ကစိန်ခေါ်မှုတွေကိုစိန်ခေါ်မှုအလံတိုင်းကိုဝင်လူကြရဲ့ပွဲတော်တော်ကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ကျွန်တော်နိုင်ငံမှာကစိန်ခေါ်မှုတွေက2016ခုနဒီဘက်တက်လာတယ်ကျွန်တော်တို့ဘာမှပြောမလို့ပေါ့နော်အထူးသဖြင့်မှတ်တော့ဒီလက်ရှိဘရောလေးဆိုရမဖွဲ့ရင်တော်တော်ဒီမလုပ်ခင်မှာကျွန်တော်တို့ရင်ဆိုင်ရတဲ့အချက်တွေကတော့လက်ရှိဒီသုံးလားတယ်မှာပေါ့နော်ဒီတော့ပဲကြားလက်ကြောင့်မနောက်မကြည့်မြင်မှုတွေကိုလမ်းစလက်စားလက်နာလေးကျွန်တော်တို့တွေ့နေရတယ်ပေါ့နော်တွေ့ရတဲ့အခါမှာအဲ့အရာတွေကိုလက်ရှိဟိုဒီဆိုရကလက်ရှိဒီတော့ပဲကွန်ရှင်ကဘယ်လိုလိမ္မာပန်းတဲ့ဆိုတာကိုင်ပြည့်ဖြည့်ရှင်းမလဲဆိုတာကလည်းအဓိကကြားတယ်ဒီကလာကဟိုကျွန်တော်2016ဟိုအနာလိမ္မာတို့ကလည်းကျွန်တော်တို့ကဒီအစိုးရအတင်းနဲ့အောင်းနဲ့လက်ကြောင်းကြီးမှာဟိုနိုင်ငံတကာကဆွေးနွေးမှုတွေရှိတယ်လို့မျိုးပဲကျွန်တော်တို့ဒီကလာမှာလည်းကျွန်တော်ကအဲ့ဆွေးနွေးမှုတော့ရောပါပေမဲ့ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ပြဿနာတွေရဲ့တော့ဒီဘောက်ပဲကြတဲ့ပွားဟမှုကြီးမားဆုံးလို့ပေါ့နော်ကြီးမားဆုံးလို့ခုဖြစ်လာတဲ့အကန့်အသတ်မဲ့ကိစ္စတွေကကျွန်တော်တို့ဓမ္မတိကတော့အစောဆုံးရေဆိုင်တုံ့ပြန်ရမယ့်ပြဿနာတွေဖြစ်ပါတယ်ကျွန်တော်ထင်တယ်နောက်သုံးလနေလေကိုဗစ်ကကျွန်တော်ဟိုပန်ဒမစ်ရဲ့သဘောတဘာဝရပြီးမယ်တော့မထင်သေးဘူးကြာပြောရရင်တော့ဟိုဝိစီလည်းလာကောင်းနိုင်တယ်ပေါ့ကိုဗစ်အလွန်မဟုတ်ဘဲနဲ့ကိုဗစ်ကာလစီမံခန့်ခွဲမှုကလည်းအစိုးရရဲ့စီမံခန့်ခွဲမှုကအစိုးရကိုတော့အခုအစိုးရအဟောင်းနေမနောက်တဲ့အစိုးရအသိကြောင်းတော့မှာဒီကိုဗစ်ကာလစီမံခန့်ခွဲမှုကကရောဟုဆိုရလဲအဓိကကြောင်းပဲအဲ့ချိန်မှာဆိုရင်ကျွန်တော်တို့ကတစ်နှစ်ပြည့်တဲ့အချိန်ဖြစ်တဲ့အတွက်ကိုဗစ်ကာလမှာတုံးသွဲခဲ့တဲ့ budget တွေကိုတုံးရတဲ့ဒီမှာဒီကျမိုင်းမှုနဲ့အင်အားတွေကလည်းချိန်နေချိန်ရောက်တဲ့ခါမှာတော်တော်လေးကျွန်တော်တို့ဟိုကင်ွယ်တဲ့မှာစီမံခန့်ခွဲတဲ့မှာကျွန်တော်တို့ကဒီအချိန်မျိုးကျွန်တော်နိုင်ငံရဲ့ဟိုရှိတဲ့အားနဲ့ကျော်တော်နိုင်တယ်လို့မြင်တယ်နောက်တစ်ခုကကြတော့ဟိုဆရာကြီးပြောတော့လည်းကျွန်တော်များပြည်သူကြီးနဲ့ပြည်သူကျွန်တော်တို့ခုပဲပြည်ပေါ်ချင်မှာအဲ့ဒါပေါ်တော့တိုင်းသားရေးကိစ္စတွေပေါ့နော်တိုင်းသားရေးကိစ္စတွေကကျွန်တော်တို့စူကြပါဆိုကျွန်တော်တို့ဆိုရင်ခုမှဟိုပြည်နယ်တွေမှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းသားတွေနဲ့ဟိုရလာတယ်ပေါ့နော်ကျွန်တော်တို့ဘာကြောင့်မလို့ဒီဒီမိုကရေစီကိုလွန်လာတဲ့လွန်လာတဲ့ဒီပါတီအဖွဲ့အစည်းတွေက1990တော်တော်မှာ CRPP လိုအမျိုးတော်မှာရှိခဲ့နေတာပဲဒီဘက်မှာဘာကြောင့်မလို့ဒီမိုကရေစီကိုဟို
6 နိုင်တူတူအဲ့လိုမိတ်ဆက်တွေမလုပ်ပြီးတော့ကျွန်တော်တို့အဓိကကျွန်တော်ကမပန်းနိုင်ဘူးဟိုဘသွားနိုင်ရမှာလဲအဲကြောင့်မို့လို့ဟိုတိုင်းသားတွေနဲ့ဟိုကြီးပြီးတော့ဆက်ဆံရေးပေါ့နော်ပို့ပြီးတော့ရင်းချစီတွေ့အော်နောက်လာမယ့်အစိုးရတွေမှာလည်းကျွန်တော်တိုင်းသားတွေကိုတကယ်လိုက်နိုင်တဲ့နေရာပေးတွေကလည်းကျွန်တော်ထင်တယ်ဟိုစိတ်ခမုတ်တစ်ခုဖြစ်လာလိမ့်မယ်လို့ထင်တယ်ဟိုမပေးဘူးဆိုလို့ရှ ဘာလို့ဖားလိုက်ကြောတယ်ဆိုရင်တော့ဒါဒီတစ်ကဘာလုံးမှာကျွန်တော်ရင်ဆိုင်တဲ့တင်နာဖြစ်တဲ့ကကျွန်တော်နိုင်ငံလူဟာမျိုးကဒီကိုဗစ်စီးပွားရေးကာလအလုံးစီးပွားရေးကိုပြန်လည်ဥမောင်းလို့ဆိုတဲ့ကိစ္စတော်တော်မလိုတဲ့ကိစ္စပဲနိုင်ငံကတော့2020နှစ်လောက်မှပုံမှန်ဒီ2019အခြေအနေကိုပြန်ရောက်မယ်လို့မှတ်ထားတာကျွန်တော်ကရောက်နိုင်ပါမလားနော်ရောက်နိုင်မှာကျွန်တော်ကန်ဆိုးတာတော့ရုပ်ောက်ပွဲနဲ့ကိုဗစ်နဲ့တော့ဆုံးတာပေါ့ဗျအဲ့တော့ policy အကြောင်းလေးဒီကိုဗစ်ကြောင့်မို့လို့ကျွန်တော်အလုပ်ကိုင်းခွင့်ဆုံးတဲ့ကိစ္စရေးရလဲကျွန်တော်တော်တော်ကိုကြီးမားတဲ့ဟိုစိတ်ခုံမှုတွေလို့မြင်တယ်အဲ့အရာကိုဖြစ်ချင်းနိုင်ပါမှအဲ့တော့လေဟိုဒီဒီ9နှစ်တာကာလတွင်အာဒီဆိုရကဟိုနည်းနည်းလေးပို့ပြီးတော့စင်ကြီးလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဟုတ်ကဲ့ဟု
တ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီဒေါက်တာအောင်မျိုးကိုကျွန်တော်မေးချင်တာကကျွန်တော်ဒီဒီရွေးကောက်ပွဲမတိုင်ခင်မှာတော့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတက်မတော်ကောင်ကြီးအမှုချုပ်ပါတယ်ဒီမှတ်ချက်တွေပြုလာရှိတယ်။ဆိုတော့ဒီချိန်မှာမူတည်ပြီးတော့လည်းကျွန်တော်ဒီဒီပြည်သူတွေဓာတ်ရဲမှာဒီစိုးရိမ်ပူပန်မှုတွေဖြစ်တာလည်းရှိတယ်။ဒါပေမဲ့ကျွန်တော်ဒီရွေးကောက်ပွဲနေ့မှာတော့တက်မတော်ကောင်ကြီးအမှုချုပ်ပြန်ပြောလိုက်တဲ့ဟာကတော့ဒါကိုလည်းနည်းနည်းပြန်ချိန်ပြလိုက်တဲ့သဘောနဲ့တက်ရောက်ပါရွေးကောက်ပွဲကိုဒီမှာပြမယ်ဆိုရင်ဘာလို့ဒီကောက်ပြည်သူရဲ့ဆန္ဒကိုသူလက်ခံမယ်ဆိုရင်အောင်ပြောရတာရှိတော့တက်မတော်နဲ့ဒီအနေနဲ့ပေါ့နော်ဆိုတော့တက်မတော်နဲ့လက်ရှိဒီဆိုးရနဲ့ဂျားရဲမှာရောဒီကောက်ဘွဲနဲ့ပတ်သက်ပြီးဘာတွေညှိနှိုင်းမှုဒီကောက်ဘွဲအလွန်ကာလနဲ့ပတ်သက်ပြီးရောဘာတွေညှိနှိုင်းမှုရှိနိုင်တယ်လဲပေါ့ဆိုတော့တက်မတော်အနေနဲ့ရောဒီကောက်ဘွဲအလွန်ကာလတဲ့သဘောထားမှာဘလို့ရှိနိုင်ကြီးရှိတယ်လဲပေါ့ကြာတာရောသုံးသက်ပြီးလို့ရအောင်ဆက်တော့သုံးသက်ပြီးပါအောင်ဒီပုံပါလေ
အဲသူကဒီလိုဗျာဟိုရှိတာပေါ့နော်ရှိတာပေါ့ဒီအခု NLD ပါတီကကျွန်တော်တို့ဒီလလာဒီဟိုပါပေါ့နော်တူပါပေါ့ဒီတောင်ပြကန်းကိုညံသွားခြင်းအကြောင်းရင်းဟာတက်မတော်ကဒီပထမဆုံးကာကွယ်တက်မတော်ကာကွယ်စီချုပ်ပြောတဲ့စကားပေါ်မှာကျွန်တော်တို့ကညှက်ထုတ်သွားတော့နော်တကယ်တော့ဟိုပါပေါ့ဟိုပါပေါ့နော်ကွန်မြူနတီကတိကျမှသိပါပေါ့နော်အပြစ်မှာကြတော့ကျွန်တော်ရက်ွက်ထဲမှာကြတော့ဓာတ်တွေကိုရွာထဲမှာကြတော့ဓာတ်ယူကျွန်တော်တို့ကဟိုအနာသိမ့်မယ်နော်အဲ့တော့အသိမ့်မခံခြင်းရဓာတ်ပုတ်ဟိုပါပေါ့ညံပေါင်းပေါ်မယ်အဲ့တော့အစိုးရဖွင့်နေတဲ့ငါ့ပါငါ့ပြီးဆိုတော့သူကဒီအကြောင်းကိုဆိုစစ်တပ်ကနင်းသွားတာပေါ့နော်အဲ့တော့တက်ကကျွန်တော်တို့မှတ်တယ်မှန်တယ်ကိုကျွန်တော်ကမဝေဖန်လို့ဘူးအဲ့တော့တက်ကသူ့ဘာသူပြောခွင့်ရှိတယ်သူပြောတာသို့တော်လည်းပဲဒါကိုသူကအကြောင်းတရားကြီးကိုဖုံးလမ်းပြီးသွားတဲ့ခါကျတော့သူပြောခဲ့တဲ့အကြောင်းအရာကြီးလေအဒီအကြောင်းအရာကြီးရဲ့ဟလာ effect ကြောင့်ဖြစ်သွားတယ်ဆိုရင်တက်နဲ့သူတွေကကျွန်တော်တို့ဟလာဟိုပြောရလို့ရှိရင်ဆိုတော့တက်ကလည်းသူ25ရာခန့်တော့စီပီတာဆိုတဲ့ခါကျတော့ဒါပြီးတဲ့ခါမှာသူဒီဂဲဆက်လက်ရှုံးသွားတဲ့အနေအထားပေါ့နော် energy ကိုကျွန်တော်တို့ check လုပ်ဖို့ပေါ့တက်ကိုထားခဲ့တဲ့ယူရချက်ကလည်းအနာရပါတီတွေကို check လုပ်ဖို့ဆိုပြီးတော့ထားခဲ့တဲ့ခါကျတော့ဒီ check and balance ကအရန်အောက်သွားပြီနော်ဒါနဲ့သွားပြီအဲ့တော့ဘာပဲဆိုတော့ဒီ channel တစ်ခုတက်ကတော့အောင်တိအောင်တဲ့နယ်ပဲတက်ကခံရမယ်ဖြစ်တဲ့အတွက်ကြောင့်မလို့ way trade တော့ brand relation တစ်ခုကိုတည်ဆောက်နိုင်မှာမဟုတ်ဘူးအဲ့ဒါကျွန်တော်နိုင်ငံရဲ့ကျွန်တော်တို့ဒီမြေသားရင်ရှားစီရဲ့အတွက်ပေါ့အရန်ထိခိုက်တယ်လို့ကျွန်တော်ကယူဆတယ်ဒါကြောင့်မလို့ကျွန်တော်ကဟို NLD ပါတီတွေနဲ့တက်မလို့ပေါ်မှာကျွန်တော်တို့ approach ပေါ့ချိတ်ကပ်မှုကိုကျွန်တော်ကဟိုပေါ့နော်ကောင်းတဲ့ချိတ်ကပ်မှုအတွက်ကိုသူကဥဆောင်ပြီးတော့ကျွန်တော်တို့ကလို့ရမယ်မလုံနိုင်လို့ရှိရင်တော့ကျွန်တော်အချိန်တွေကဟိုမကွာပါဘူးကောင်းကြမရှိဘူးကျွန်တော်တွေးပါ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ရိုးသိမ့်နေတော့ဒီရုပ်ောက်ဝဲဒီအလွန်ကာလမှာဒီတက်မတော်နဲ့ဒီလက်ရှိဆိုးရနဲ့ဒီဆက်ဆံရေးပေါ်မှာဘယ်လိုမျိုးကိုရှုနေတာမျိုးရှိတယ်ပေါ့ဒီလားလားအချိန်တွေလားလားဘာများသုံးသက်ချင်တာရှိမလားအချိန်တွေဦ
းအဲကျွန်တော်မြင်ကတော့ဒါရုပ်ောက်ပွဲရလက်ကိုအချိန်ရင်သူကထင်ရှားတာတော့ဒါပြည်သူတွေကဒီစစ်တပ်ရဲ့နိုင်ငံရေးမှာပါဝင်မှုကိုလုံးဝသဘောမတူဘူး။နောက်ပြီးတော့စစ်တပ်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကာကွယ်ကိုတီးခြားပေါ့လေ။တာဝန်ယူတာမျိုးကိုပို့ပြီးလိုလားတယ်။အဲ့ဒီအတွက်ကြောင့်လည်းပဲနော်ဟိုခုနပြောတဲ့ဒီစိုးရိမ်ပူပန်မှုတွေပေါ့လေ။စစ်တပ်ကပို့ပြီးတော့ဩဇာလွှမ်းမိုးလာမလား။ဒါမှမဟုတ်ဟလာအရင်တုန်းကလိုပဲဟလာအာဏာသိမ်းမှုတွေများဖြစ်မလားဆိုပြီးစိုးရိမ်ပူပန်မှုတွေကနေပြီးတော့နော်ဒီရွေးကောက်ပွဲမှာဒီပုံဩပြီးတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖို့မဲပေးခဲ့တဲ့သူပြောရင်လည်းပဲရတယ်ပေါ့။အဲ့တော့ဒါနဲ့ကျွန်တော်တို့တစ်ဖက်ကရှိတဲ့အခါကျတော့လေဘာလို့တွေ့လဲဆိုတော့အဲကျွန်တော်တို့နိုင်ငံရဲ့လက်တလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအချက်အသေးတွေထဲမှာနော်ဒီခုနကျွန်တော်တို့ရက်ဖက်စစ်ဖက်ဆက်ဆံရေးအချက်အသေးကလေးပဲအင်မတန်မှကြီးမားတယ်လို့ကျွန်တော်ကမြင်တယ်။အဲကျွန်တော်တို့နိုင်ငံလိုမျိုးဟလာဒီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ပေါ့လေနော်ဟို အမိန်အာဏာနဲ့အုပ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေနဲ့အုပ်ချုပ်တဲ့စနစ်ကိုတွားတဲ့နော်ဖြစ်စဉ်မျိုးမှာနော်ဒီအချက်ဖက်စစ်ဖက်ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကာလမှာဟလာအရက်ဖက်ခေါင်းဆောင်အနေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာပုတ်တိုက်မှုတွေနော်တင်းမာမှုတွေဒါရှိခဲ့တယ်ဆိုတာဒါငြင်းမရဘူး။အဲ့တော့ရွေးကောက်ပွဲပြီးဟလာအစိုးရတင်းနဲ့လွတ်တော်တည်တည်မပေါ်မီကြားကာလမှာနော်မဖြစ်မနေလုပ်ဖို့လိုအပ်တာကတော့ဟိုနာအရက်ဖက်ခေါင်းဆောင်အနေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာနော်ယုံကြည်မှုတည်ဆောက်ရေးပဲ။နောက်တစ်ခုကပုတ်ပွဲလေးလေးညှိနှိုင်းဆွေးနွေးပြီးတော့ဟလာရှင်းခရီးကိုဘယ်လိုဆက်ကြမလဲ။အဲ့ဒါရေးတဲ့ရေးပြဿနာကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြမလဲ။နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုဘယ်လိုဖောက်ထွက်ကြမလဲ။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုဘယ်လိုဟဲ့လားလက်တွဲပြီးတော့ဆောင်ရွက်ကြမလဲ။ဒီအချက်တွေကိုနောက်ပုံမှန်လေးလေးညှိနှိုင်းဆွေးနွေးနိုင်ဖို့နောက်အရေးကြီးလာလိမ့်မယ်လို့မြင်တယ်။အဲ့ဒါအပြင်နောက်ကျွန်တော်တို့အစိုးရအသစ်တွေလွှတ်တော်အသစ်တွေပေါ်လာတဲ့အချိန်မှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိုနောက်ပို့ပြီးတော့ကောင်းအောင်လုပ်ဖို့အရေးကြီးလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။အဲ့တော့ကျွန်တော်2016တုန်းကကျွန်တော်ဆွေးနွေးဘူးတယ်ကျွန်တော်ကဘယ်လိုဆွေးနွေးခဲ့လဲဆိုတော့အဲ့ဒီကာလမှာနော်ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားဆက်ဆံရေးပိုကောင်းအောင်လုပ်နိုင်မယ်နော်ပလက်ဖောင်းတစ်ခုအဖြစ်ကြောင်းပြလို့မရနိုင်ဘူးလားနော်အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအရက်ဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေတွဲဆုံပြီးတော့နော်မချိန်လဲတာတွေအမြင်သဘောထားမတူတာတွေဒါတွေကိုပုံမှန်လေးလေးညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်အယုံကြည်မှုတိဆောက်ရေးအတွက်ပေါ့ဟလာနားလည်မှုတိဆောက်ရေးအတွက်ပေါ့အများကြီးအလုပ်ဖြစ်နိုင်မယ်။ဟောအဲ့ဒီလိုအချိန်လေးခေါင်းတစ်ခုကိုရပြီဆိုတဲ့နောက်မှာဟောတိုင်းသာခေါင်းဆောင်တွေဟလာကျွန်တော်တို့တိုင်းသာလက်လက်ကန်ဖွဲ့စည်းကခေါင်းဆောင်တွေနဲ့ထပ်ပြီးတော့ချက်ချင်းပြည့်ပြည့်ဆွေးနွေးနိုင်မယ်ဆိုရင်ဟလာကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းစိတ်ဟောရစဲရေးပြည်တွင်းရင်းရမ်းရေးနောက်ပြီးတော့အမျိုးသားပြည်လဲတင့်ရရေးအဲ့ဒီကနေတဆင့်ဟောဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကြီးကလည်းပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဆရာမောင်ညာတော်ကျွန်တော်ဒီနေရာမှာနည်းနည်းပြည့်စုံလေးနေနေတာဆိုတော့ကျွန်တော်ဒီဆရာဒေါက်တာရမျိုးသိန်းတို့ဆွေးနွေးတော့ကျွန်မရဲ့ကာလုံးရဲ့ဆန်းကန်တာပါလာတာရှိတော့ဆိုတော့လက်ရှိချိန်မှာလူတွေသိဝင်ကားကလည်းဒီဘူဂျုံမူကြီးမင်းအောင်နိုင်ရဲ့ဒီခန်းကန်တာပေါ့ဆိုတော့ဒီနောက်ထပ်ဒီဆွေးရတဲ့တန်းမှာသူဒီဘူဂျုံမူကြီးကာဟိုပါဝင်ဥပဒေကိုဆက်လက်လုပ်ဆောင်မှာဒါမှမဟုတ်လို့ရှိရင်ရောသူတခြားနိုင်ငံရဲ့ခန်းကန်တာကိုကြောင်းနိုင်နေရှိလားဆိုတဲ့အမှုလဲဒီစဉ်းစားကြတာရှိတယ်ပေါ့နော်ဆိုတော့လက်ရှိအချိန်တွေမှာဆိုတော့ဘုံကြုံကြီးမြင်ရောက်နိုင်တဲ့အခိုင်အမာကဒီအစိုးရအဖွဲ့ရဲ့ကာလမှာဘလို့ဖြစ်လာနိုင်နေရှိတယ်နောက်တစ်ခါဒီပွဲစည်းပုံအခြေခံဥပဒေကြီးကဒီကာလုံးခေါ်ခြင်းနောက်ကကာဝေးဥပဒေခန့်အပ်ခြင်းပိတ်စာတွေကရောဒါတွေရောဖြစ်လာနိုင်နေရှိတယ်ရောဆရာတော်ဒါဒီပေါ်မှာဘယ်လိုမှသုံးသပ်ချင်တာမရှိဘူး
နည်းနည်းရှုပ်ထွေးတဲ့အချိန်တွေတော့ရှိတယ်ဗျာတော့ရင်ပြောရင်တော့ဒီကာလုံးကကျွန်တော်တို့ခုနကလေဒီအရက်ပဲဆက်ပဲဆက်ဆံရေးတွေဆရာခုနကပြောလို့ဒီကကြာတယ်တခုရေးတော့ဒါအခြေခံမှုတွေပြီးတဲ့အခွင့်အရေးနဲ့ဖွဲ့ကြည့်တာနဲ့ platform တခုဆိုအမှန်ပဲပြီးခဲ့တဲ့တခြားလုံးမှာလည်းအဲ့ platform ကိုဒီဟိုတက်ရှိနာလို့ရောအဲ့တော့အထူးသဖြင့်နော်ဟိုကောင်းကောင်းအသုံးမချနိုင်ဘူးပေါ့နော်အဓိကကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးချနိုင်တယ်ကျွန်တော်ထင်တယ်ဒီခုလာမယ်ဒီပဲအစိုးရတည်တော့အတိတ်ကလည်းအဲပြောရင်တော့တိတ်မလွယ်ဘူးပေါ့နော်ဒါပေမဲ့သူတို့ဘလိုမျိုးပုံနိုင်လို့ရှိလဲဆိုတော့စောင့်ကြည့်တော့ပေါ့နောက်တစ်ခုကအဲသူတို့ဒီတက်မတော်ကောင်းစီရဲ့ခန်းကဏ္ဍပေါ့နော်ခန်းကဏ္ဍကသူကတက်တဲ့ကျွန်တော်ဇူလိုင်မှာ2020ဇူလိုင်မှာကုန်ပြီးတော့ပေါ့နော်အဲ့တော့အစိုးရဖွဲ့ပြီးတော့ကျွန်တော်တို့လာပိုင်းနေပြီးတော့ကုန်မှာပေါ့အဲ့တော့ကျွန်တော်ထင်တယ်ဒီကာလုံးကဖွဲ့ပြီးပုံကခြေခံမှုတွေတက်ခဏတန်တရားလဲတယ်ပေါ့နော်ကျွန်တော်တို့ကဟိုကကစစ်အစိုးရကဟိုဘယ်လိုမျိုးတန်းချွေတာမြောက်ဘုံမီမြောင်းနိုင်ကိုခန့်တာကြတာဖြစ်တဲ့အတွက်တကယ်အဲ့မှာကလေးကကျွန်တော်တို့ကခြေခံမှုရဲ့ပိတ်ထားချက်နဲ့ရင်းညာမညီတော့အဲ့တော့ကဲမကောင်ကြီးဦးကြီးကအရင်လာတာလားကာလုံးကညင်လာလားဆိုတာတကယ်ညာဒီနေရာမှာတန်တရားလဲနေပါဘူးအဲ့ရဲ့အကျိုးဆက်ကိုကျွန်တော်ခုလာမယ်ကျွန်တော်ဒီ2017မှာကျွန်တော်အဲ့တက်တနာဆက်ပြီးတော့ဘောင်းဆိုတော့ကဲမကောင်ကြီးကဒါအခြေခံမှုမှာဘုံကိုရှင်းရှင်းသာပြတ်ထိုင်မထားဘူးဟိုကာကျုပ်ကဲမကောင်ကြီးချုပ်ကိုအတိတ်ခံပြီးမှသူထွက်မှလာကာလုံးကနေမှာအမှုရှိရောခုနကတော့လေတက်မလောက်ကောင်ကြီးကိုတိကျောက်လာပြီးမှဝင်ကြီးတွေခန့်လာပြီးမှဒီကာတော့တက်မလောက်ကောင်ကြီးကြောင်းမလားဆိုတော့ကျွန်တော်လည်းသေးသေးကိုပဲရှိချင်တယ်မသိဘူးပေါ့။စေညာတခုတော့တက်မလောက်ကောင်ကြီးတို့ဒီအစိုးရတင်းနဲ့ဒီတော်တော်အတင်းရှိနေမှာတော့သူဒီအကောင်အောင်အတက်ဝင်နေလိမ့်မယ်။အဲ့တော့သူ့ရဲ့ခန်းကဏ္ဍကတော့ဥပမာမှာမျိုးခံမဲ့နေရတယ်ပေါ့နော်။အလူကျက်သမရာလောင်းချင်းတက်ကတင်းနဲ့ပုံမှုဖြစ်နေမှာကျွန်တော်တော့လည်းမပြောနိုင်ဘူးမထင်ဘူး။အဲဆောင်ဆိုတော့သူဒီရုပ်ဘဝဝယ်တိုင်ငယ်ပြောခဲ့တဲ့စကားတွေရဲ့နောက်ရုပ်ဘဝဝယ်နေမှာပေါ့နော်။သူတက်မတော် တမလို့နဲ့လက်ပြောလို့ရမယ်ပါတီကိုမဲထည့်ပဲဆိုတဲ့စကားကဟိုစတော်လေးတာသွားတယ်ခင်ဗျာအဲ့ဒါဒီသူတို့ရဲ့မိုင်းသူတို့ရဲ့အတွေးခေါ်ကသူတို့ရဲ့ယူဆချက်ကသူဘလူးလူးနဲ့ပဲလက်တွဲဖြစ်နေဆိုတာပေါ်တယ်နေပေါ့သူတို့စိတ်ထဲမှာရှိတယ်အဲ့လိုမျိုးမပြောသေးဘူးတကယ်ကြဘဲဆွတ်နေပဲတက်တယ်သူတို့ကကောင်းဆုံးလက်တွဲလုပ်ရမှာပဲလေမဟုတ်ဘူးလားအဲ့တော့သူတို့နဲ့လက်တွဲလို့မရနဲ့ဆိုတာတက်ရင်တော့သူလက်မတွဲတော့ဘူးလားပေါ့အဲ့တော့ဒါမဲ့ဒီအစိုးရအစ်တွတ်တော်တစ်တီပဲတက်မတော်ရင်လည်းဆက်ဆံရေးအခန်းကဏ္ဍကတော့တကယ်တော်လေးကိုတတိသားဆက်ဆံရမယ့်အခြေအနေရှိတယ်လို့မြင်တယ်။မြင်တယ်ဆိုတော့ကျတော့ဒါပေမဲ့ဘာပဲပြောပြောကျွန်တော်ဒီအာဏာရဒီပါတီအနေနဲ့သဘောထားကြီးစွာနဲ့ပေါ့နော်သဘောထားကြီးစွာနဲ့ဥပဒေညီညွတ်စွာနဲ့ဒီတက်မတော်ရဲ့အခန်းကဏ္ဍကိုဟိုတက်နိုင်တော့ပြည်မယ်။ကျွန်တော်တို့အာဏာရပါတီခေါင်းဆောင်တွေနဲ့နိုင်ငံတကာမှာရှိတဲ့စစ်တပ်တွေတော့မှသွားပြီးတော့ကျွန်တော်တို့တက်မတော်ဟိုတောင်းနေတော့တက်လို့တော့သွားပြီးတော့မမင်းဦးနေကျော်သွားနေတာပဲ။ကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံတော်တော်လိုဟာမျိုးလိုနိုင်ငံတော်တိုင်ပင်ပဲပို့ခုလာပြောတာဒီလိုမှရှိရဲစစ်တပ်ကလည်းမသွားပြီးတော့တက်မတော်ကောင်ရုံးနဲ့ဒါမျိုးရှင်ကောင်ရုံးကြီးခေါ်သွားပြီးတက်ကိုသွားပြီးတော့သူနဲ့တမစ်တူစားကြရဲဆံပါခင်ဗျာဒါဒီကတော့ဒါလောက်နဲ့ရင်ကိုကျွန်တော်တို့ကရက်ဘက်စစ်ဘက်စစ်တယ်ဒီဆောင်မှာအခြေခံအကြုံကိစ္စတွေဒါပေမဲ့ခက်တင်းတင်းနဲ့ပေါ့နော်ခက်ခေါ်ခေါ်ဆက်ဆံမယ်ဆိုလို့ရှိရင်တော့ကျွန်တော်ချင်းနဲ့ဟိုကျွန်တော်တို့တက်မတော်ပါမှာလောမယ့်ကိစ္စတွေမှာကျွန်တော်ဘာမှတော့နိုင်မယ်မသိဘူးကျွန်တော်တို့က
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ချိန်ကတော့ကျွန်တော်9မိနစ်လောက်ကြံသေးတယ်ပေါ့ဆိုတော့ဒီနောက်နောက်ဆုံးပေးဖို့လည်းကျွန်တော်သွားကြင်ပါရဲ့ဆိုတော့နောက်ဆုံးပြောတော့ကျွန်တော်လက်ရှိကျွန်တော်ရှေ့မှာကျွန်တော်ဆွေးနွေးခဲ့တဲ့ဒီနိုင်ငံရေးစိန်ခေါ်မှုတွေရှိရင်နောက်ကဒီ QR ရစိန်ခေါ်မှုတွေရေနောက်ကဒီတိုင်းရင်းသားရဲ့ငင်းငယ်ရေးကိစ္စတွေရှိတယ်ကာလွန်ကိစ္စတွေလည်းရှိတယ်ပေါ့ဆိုတော့ဒါဒီစိန်ခေါ်မှုတွေမှာလည်းကျွန်တော်ကလက်ရှိဒီအစိုးရကဒီကာလာအတွင်းမှာဟိုဘာတွေကိုအဓိကထားလှုပ်ဆောင်ပေးလို့နောက်အစိုးရနောက်ထပ်ဒီတက်တန်းတစ်ခုမှာကဘယ်လိုကိစ္စတွေကိုဖြေရှင်းနေတယ်ပေါ့ဆိုတော့ဒီကာလာအတွင်းမှာဘယ်လိုကိစ္စတွေကိုဦးစားပေးပြီးတော့လှုပ်ဆောင်နေတယ်နောက်ထပ်ဒီတစ်နောက်ပေါ်လာမယ့်တော်နောက်ပေါ်လာမယ့်အစိုးရမှာတော့ဘယ်လိုကိစ္စတွေကိုဦးစားပေးလှုပ်ဆောင်နေတယ်ဆိုတော့ကျွန်တော်ခက်ချုပ်ပြီးဆွေးနွေးပြီးပေါ့ဆိုတော့ဒေါက်တာရန်ကုန်းသိန်းကိုပဲကျွန်တော်အရင်စပြီးတော့ဆွေးနွေးပေးပြီးပါတယ်ခင
်ဗျာ။အဲကျွန်တော်ကတော့ဟိုလွန်ခဲ့တဲ့9နှစ်ပေါ့လေလွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွင်းမှာနော်ဒီအစိုးရရဲ့အားနည်းချက်အားသာချက်တွေကိုဒီအချိန်မှာသိချပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲတော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့က2021မှာဖွဲ့တဲ့အစိုးရဟာနော်အစိုးရသိဖြစ်ဖို့လိုအစိုးရသိဖြစ်ဖို့လိုတယ်ဆိုတာကအခုလက်ရှိအစိုးရထဲမှာရှိတဲ့ဟလာလုံရိုက်ကန်ရေးအားနည်းတဲ့မစွမ်းဆောင်ရေးအားနည်းတဲ့အဝင်ကြီးတွေကိုကျွန်တော်တို့အစားတော်ပြစ်နိုင်လို့လိုအပ်တယ်နော်အဲ့ဒီလိုပဲနော်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရှိတဲ့ဝင်ကြီးချုပ်တွေအစိုးရဖွဲ့ဝင်ဝင်ကြီးတွေကိုလည်းအလားတူပဲဟလာပြောင်းလဲပြစ်နိုင်ဖို့လိုအပ်တယ်အဲ့ဒါမှသာလျှင်နော်ကျွန်တော်တို့ကတကယ်အစိုးရတစ်ကိုနော်ပြည်သူလူထုလက်ထဲကိုအနှင်းနိုင်မယ်လို့မြင်တယ်ဒါမဲ့ငါနှစ်နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်နော်နောက်ပြည်တွင်းရင်းချမ်းရေးဆိုတဲ့ရည်မှန်းချက်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကျော်လွှားရေးဆိုတဲ့ရည်မှန်းချက်တရားဥပဒေစိုးမိုးရေးနော်အာဂရိတ်လိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့ရည်မှန်းချက်တွေကိုနော်ဟိုကောင်းကောင်းမွန်မွန်ပေါ့လေထိထိရောက်ရောက်ဖော်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်ဟုတ်ကဲ့ဒါတော့အမှုသုံးသပ်နေပါပါဒီပုံမှာ
အားဒီလိုပေါ့ဗျာဟိုပြောရမယ်ဆိုလို့ရှိရင်အဲ့ဒါတွေအားလုံးကခုနကိုရံမျိုးသိန်းပြောထားတဲ့ဟိုပါဟာဒီပြဿနာလို့ပေါ့နော်ဟာလာဒီစိန်ခေါ်ချက်တွေပေါ့အဲ့စင်ကောချက်ဒီအားလုံးရဲ့အချုပ်အချုပ်ကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီဟောပေါ့ဒီသွေးစည်ညင်ညွေးရေးပေါ့နော်သွေးစည်ညင်ညွေးရေးဟိုတက်မတော်ကော USDB ရောအားလုံးသွေးစည်ညင်ညွေးရေးပေါ့ကျွန်တော်တမိုင်းမှာဆိုလို့ရှိရင်ကျွန်တော်အရင်တော့ကျွန်တော်တို့ဒီအလောင်းပြရနီးကနော်ဗမာတွေရုံလုံးစုကြည့်လိုက်ဗမာတွေပြီးတော့ကျွန်တော်တို့ကဟိုရှမ်းကရင်တဖြည်းဖြည်းနဲ့ကျွန်တော်ဖြတ်သွားတော့နော်အဲ့တော့သဘောဒီသဘောပါပဲနော်အရင်ဆုံးကကျွန်တော်တက်မတော်နဲ့ဒီပြည်မမှာရှိတဲ့ပါတီကြီးနှစ်ခုကြားမှာရှိတဲ့သွေးစည်ညင်ညွေးမှုကိုအရင်တိဆောက်အဲ့တော့ဘယ်လိုတိဆောက်မလဲဒီဆောင်မယ်ဆိုတာကပထမတစ်ချက်ကဥပမာဆိုတော့ဟလာပါတီချင်းချင်းဟလာဟိုကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုဖို့လို့ခေါ်တာမျိုးကိုဒါကိုလက်မခံဒါဒီ NLD ပါတီရဲ့သဘောထားမဟုတ်ဘူးဆိုတာကိုဒါကိုကြာကြာချက်ထုတ်ပြန်နောက်တက်မတော်ကိုဟလာ sorry နော်ကျွန်တော်လည်းပြောရမှာမကောင်းဟိုစစ်ခွေးလို့ပြောနေတာမျိုးတွေကိုဒါကိုပါတီရဲ့သဘောထားမဟုတ်ဘူးဆိုတာတရားဝင်ထုတ်ပြန်ဒီလိုပြောလိုက်လို့ရှိရင်ဒါကိုကျွန်တော်ဝတရားနောက်ဆက်မှုနဲ့အရေးယူလို့ရတယ်ဆိုတာဒီဥပဒေပါပြဋ္ဌာန်းပေးတယ်ဒါတစ်ချက်ပေါ့နော်တက်မတော်ကဓာရီဒဏ်ရာရလို့ရှိရင်ကိုရခုနကဆရာပြောသလိုပေါ့ခုနဖွဲ့စည်းပုံဆရာပြောသလိုတက်မတော်ဓာရီဒဏ်ရာရလို့ရှိရင်ချင်းဝင်ပတ်ကြည့်ရမယ်လေနော်နောက်တစ်ခုကသူ့ရဲ့ရည်တည်ချက်ဖြစ်တယ် EAO ဆိုတဲ့ဟိုစစ်တပ်ဂျားထဲမှာဂျားနေပါတယ်ဆိုတဲ့မူဝါဒကိုအရင်ပြရအဲ့ဒါဒီအားလုံးကိုဒီ၃ခုကပေါင်းစည်းသွားမယ်ဆိုရင်ခုနနောက်ဦးစီးချုပ်အစ်စ်ခန့်ရင်းတယ်နော် NLD နဲ့ပေါင်းရေးကလည်းလွယ်လွယ်ကူကူဖြစ်သွားတယ်နှစ်မို့ဆိုလို့ရှိရင်နော်တက်မတော်မှာရှိတယ်ဆိုတော့ဝိုကိုဝိုကန်ဒစ်စကိုဒစ်ကိုင်းလို့ခေါ်ပါကဝေးဌာနကောင်စီအမိတ်စေယုံမိတ်ကဝေးဌာနကောင်စီကြီးကနေပြီးတော့ဟလာဒီစိတ်မချဘူးဆိုရင်ဘုဂျုံမူကြီးမေးအောင်လိုက်ကဟလာသူ့ဘာသာသူတက်တန်းတွေ့လိုက်ကာလုံးကမခေါ်ဘူးเนาะဒါကသူကဖက်စီဘောအခြေခံဦးရဲ့အခြေခံမူမှာလဲပါထားတဲ့အခါကျတော့
ဒီပြဿနာကသူကတက်လာတယ်ဖြစ်ဖြစ်နေနော်အဲ့တော့ဒါကိုကြိုက်တယ်ရှိတယ်မကြိုက်တာရှိတယ်ဒါကိုတော့အခြေစတော့ကျွန်တော်မပြောတော့ပါဘူးနော်နောက်တစ်ခုကတော့ညီညွတ်နံမှုကလည်းဓမ္မဝင်လာမှာလေညီညွတ်သွားပြီဆိုဝင်လာမယ်မညီညွတ်ဘူးကွာလို့ပြောပြပါဘူးဟုတ်ကဲ့ဟုတ်ကဲ့အဲ့တော့နောက်ဆုံးပြောရမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့အားလုံးရဲ့အချုပ်ကတော့ကျွန်တော်တို့ကဒီဟလာနော်ဟိုကိုဗစ်ကိုကျွန်တော်တို့ချိန်မုန်းဖို့အတွက်ကလည်းတက်မလို့မှရှိတဲ့စိတ်ကြဖွင့်တဲ့တက်ကဲ့အင်အားကိုကျွန်တော်တို့ကယူမှကျွန်တော်တို့ကရမှာလေဒါကြောင့်မလို့အကုန်ချုပ်ပြောလိုက်မယ်ဆိုလို့ရှိရင်တော့ဒီဟလာ၃ဘွဲ့ပေါ့နော်၃ဘွဲ့ရဲ့စီးလုံးညီညွတ်မှုအရင်တိဆောက်ဖို့ဒီပဓာနာကြတယ်လို့ပြောပါတယ်ကိုရံမျိုးသိန်းပြောခဲ့သွားတာကိုကျွန်တော်အကုန်ထောက်ခံပါဟု
တ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်ညနာဒီပေါ်မှာတစ်ချက်နှစ်ချုပ်လေးဆွေးနွေးပြပါအောင်ဖက်တုတ်တုတ်ကြောက်လေးပေါ့
ဆူရတဲ့နဲ့လွတ်ရတဲ့မပေါ်ခင်မှာဒီပဲဆူရနဲ့ဆူရကတော့ကျွန်တော်ဒီရုပ်ဘွယ်ကာလာမတည်ငြိမ်ဘူးမတည်ငြိမ်ဘူးလေချင်းတဲ့အခြေအနေတွေကိုကျွန်တော်စိတ်ဝင်ရှိပဲတော့ကိုဗစ်ကမပြီးသေးတဲ့အတွက်ချုပ်ပြောရင်ကိုဗစ်ကာလာစမကန်ခွဲကိုဆက်ပြီးတော့ဒီတုံးနာတွေမှာဆက်ပြီးတော့လုပ်ရမယ်တပေါ်ရှိတယ်အဲ့လိုအခြေအနေနဲ့ပဲကိုဗစ်ကိုဆူရတဲ့တော့တည်ပြီးသွားမှာပေါ့နော်ဆူရတဲ့တော့တည်မှာလဲပြောရရင်ကျွန်တော်လက်တွေ့ဆန်နဲ့ဟိုစိတ်ဝင်မှုပေါ့အဲ့ဘာလဲဆိုတော့ခုမှပြောကဘီယိုဘီစီရန်ရပြည့်တဲ့ပုံပေါင်းလာအောင်လုပ်ဖို့လိုတယ်သူရန်ရန်ပါပဲနဲ့နိုင်ငံတကာကြီးကတိတ်မလွှဲဘူးနောက်တစ်ခုကကျွန်တော်ဒီရခိုင်ပြည်နယ်မှာမကျင်းပနိုင်တဲ့လွတ်တော်နေရာတွေကိုလည်းဟိုအစိုးရအသိမရှိဘူးလွတ်တော်အသိမရှိခင်မှာခုဒီနေ့ဆိုရင်အေရီးယားချင်းရဲထုတ်တယ်လေဒါပေရော့ဝဲတုတ်ပြီးဒီလိုပြည်မယ်တနင်္ဂနွေနေ့ပြည့်ခဲ့ရစဲကြီးတုတ်ပါဆိုတာမျိုးကြီးညာပါဆိုတာမျိုးဟိုစားထွက်လာတဲ့အခါမှာကျွန်တော်ဒီဟိုအဲ့နိုင်ငံအဲ့ပြည်နယ်မှာရှိတဲ့ဟိုမက်ဆနာရှင်တွေအခွင့်အရေးပေါ့နော်နိုင်ငံတော်အခွင့်အရေးမဆုံးရှုံးအောင်လို့ဒီကိစ္စကိုလည်းတုတ်ပြီးဘူးပူရဲပေါ့နော်။ဒါမှသာလေကျွန်တော်တို့လွတ်တော်ဖွဲ့စည်းတဲ့ခါမှာအစိုးရတွေဖွဲ့စည်းတဲ့ခါမှာစံနာတွေအားလုံးကြီးရောပေါ့ပေါင်းမှာပေါ့နော်။အဲ့လိုမျိုးကိစ္စလုပ်ပြီးလို့နောက်တစ်ခုကဟိုကျွန်တော်တို့နိုင်ငံမှာဟိုအစည်းအဝေးပေါ့အဓိကတော့ဒီနိုင်ငံကြီးလွတ်နေမှုတွေကကျွန်တော်တို့ဒီအစိုးရအကြောင်းလွတ်တော်အကြောင်းငါပြရဒီကိုဗစ်ကာလမှာတော်တော်လေးကြောင်းလဲလာမဲ့သဘောရှိတယ်။အဲ့ဒီအခြေအနေမျိုးကျွန်တော်တို့ကဘယ်လိုပြန်ပြီးတော့ဟိုနိုင်ငံကြီးမျိုးတွေကျန်းဝင်လာမလို့လုံးလဲဆိုတာမလဲတကယ်ကြတော့စိန်ခေါ်မှုအကြီးပဲ။နောက်တစ်ခုကကျတော့အဲ့တော့ဒီကိုဗစ်ကာလမှာနိုင်ငံတော်ဘတ်ဂျက်ကြီးအများကြီးတုံးရတယ်။လိုအပ်တဲ့ပူတုံးရတယ်။တုံးတဲ့အခါမှာလာမယ့်အစိုးရအသင်းတွေနဲ့ဘတ်ဂျက်ချိမဲ့နိုင်ငံတော်မျိုးကအရေးကြီးတယ်။အဲ့ဒါလက်တွေ့ဆန်တာပဲကျွန်တော်ဘတ်ဂျက်ကြီးဘာလို့လုပ်မရဘူး။ကျွန်တော်မောင်မြင်သေးတဲ့ဟိုငယ်ငယ်တို့တို့နေအခြေခံမှုတွေပြင်ဆင်ရေးကိစ္စတွေက formal change တွေပေါ့နော်။ဒီအခြေခံမှုတွေပါအခမ်းအနားရတော့လက်ရှိလာမယ့်တုတ်တော်မှာဆိုတော့အဆင်မပြေနိုင်ဘူး။ဘာလို့ဆိုတော့20နှစ်ကြာက20နှစ်ဆက်စပ်ကုန်တဲ့နိုင်ငံတော်မရှိတဲ့အတွက်အဲ့တော့ informal change ဖြစ်တဲ့ဟိုကနော်ပြောတဲ့ဒီမှာဟိုအပြင်မှာတွေ့ဆုံဆွေးနွေးကိစ္စတွေဆိုအောက်တစ်ခုကဒီဟိုပင်လုံးကွန်ဖရင့်လောဟာမျိုးတွေလို့နောက်တစ်ခုကဒီလိုအပ်တဲ့ဇောတွေကြာခံဖို့ဘူးတွေလို့စသည်ပေါ့နော်အဲ့တော့အဲ့လိုကိစ္စတွေမျိုးလောက်လုပ်မယ်ဆိုရင်ကိုကျွန်တော်ထင်တယ်ဟိုလက်ရှိလာမဲ့တွတ်တော်နဲ့အစိုးရဒီမှာသူ့တောင်းဝန်ဒီပေါင်းပေါင်းလုပ်နိုင်တယ်အစိုးရနဲ့တွတ်တော်လို့ဒီမှာညင်းတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်ဆွေးနွေးပွဲရတဲ့အချိန်ကြည့်ပါရဲဆိုကြတော့ဒီမှာကျမှပြပါရဲအပောင်းဝင်ဆွေးနွေးပွဲကြတဲ့ဒေါက်တာရန်မျိုးသိန်းဒေါက်တာအောင်မျိုးမောင်ညာနာအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးပါ
စနေညအတွက်သတင်းမဆိုင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အာဖရိကဒေသကအမေရိကန်တိုင်းရင်းတစ်ခုကို1998ခုနှစ်ကဘုံးကွယ်တက်ကတ်ခဲ့မှုမှာနောက်ွယ်ကနေအစီအစဉ်ချပေးခဲ့သူဖြစ်ဆွဆွဲထားတဲ့အယ်ကိုင်ဒါအဖွဲ့ရဲ့ဒုတိယခေါင်းဆောင်အဘူမူဟာမက်အယ်မာဇရီကိုအမေရိကန်ရဲ့ပန်ကြားချက်အရအစ္စရေးထောက်လှမ်းရေးတွေကအီရန်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတုံ့တင်ခဲ့တယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကိုကိုးကားပြီး The New York Times သတင်းစာကတောက်ကြနေမှာရေးပါတယ်။သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေ Washington DC မြို့တော်မှာဒီကနေ့စူဝေးဆန္ဒပြကြဖို့ရှိပါတယ်။တစ်ဖက်မှာလည်းတံပြန်ဆန္ဒပြဖို့တွေလုပ်ဖို့စီစဉ်ထားတာတွေရှိပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံခေါင်းဆောင်တွေနဲ့တရုတ်ဂျပန်တောင်ကိုရီးယားခေါင်းဆောင်တွေကြားထိတိအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ American အမျိုးသားလူညွန့်ရေးပုဂ္ဂိုလ် Robert O'Brien တက်ရောက်တဲ့ American အာဆီယံအစည်းအဝေးကိုတော့အပီပီဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်တက်ရောက်ခဲ့ပါတယ်။မြမရွေးကောက်ပွဲရလဒ်ရဲ့အပီလောက်ထမလာသေးပေမဲ့လက်ရှိအာဏာရအလူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်တော်စုလွတ်တော်နေရာအများစုကိုအနိုင်ရထားတယ်ဆိုတာပြည်တော်စုရွေးကောက်ပွဲကော်မရှင်ကအခုချိန်ထိတရားဝင်ထုတ်ပြန်ထားတာတွေအရကောစောင့်ကြည့်လေးလာမှတ်တမ်းယူနေတဲ့အဖွဲ့အစည်းအသီးသီးရဲ့ထုတ်ပြန်ချက်တွေအရပါထင်ရှားနေပြီဖြစ်ပါတယ်။ NLD ပါတီရဲ့အောင်ပွဲအတွက်မြမနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဂုဏ်ယူဝမ်းမြောက်ကြောင်းဒီကနေ့ထုတ်ပြန်တယ်လို့ပြပခေါင်းဆောင်တို့ကလည်းဂုံယူဝမ်းမြောက်စကားပြောဆိုထားကြပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington.